Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်ဒီဇင်ဘာလ10ရက်ဗုဒ္ဓနေ့ညပိုင်းဗီဒီယိုစီစဉ်တွေကိုအမေရိကန်ပြည်အစုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00 AM လိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမတ်တင်ကြီးထိုက်နေကျွန်တော်ကြော်ကြော်သိမ်းကြညာမှာပါအလပိုမျိုးကနေရဲသားတွေနဲ့တပုံမျိုးကိုရှစ်ပြောင်းကဲထိုးရေးအစီအစဉ်တွေမဖြစ်သေးသလိုတိုက်ပွဲတွေအပြင်းထန်ပြန်ဖြစ်နေပါတယ်။အမေရိကန်စွမ်းအင်ဌာနအကြီးအကဲဖြစ်ဒီဌာနကိုဖျက်ပစ်တဲ့လို့အချိန်ကပြောထားဘူးလေ Rick Perry ကိုရထားဖို့ Donald Trump ကဆုံးဖြတ်လိုက်ပြီလို့သူ့ရဲ့လက်ထောက်တွေကပြောပါတယ်။ဖိလစ်ပိုင်သမ္မတဒူတာဒီကသူမျိုးတော်ဝန်ဘွားမှာမူရစီရောက်တယ်လို့တန်ရာရှိသူတွေကိုကိုယ်တိုင်ပြတ်တက်ခဲ့တယ်ဆိုတာပြောလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နေနာစင်ကြမှာကရခိုင်ပြည်နယ်မောင်းတော်ဒေသအခြေအနေတွေနဲ့ပတ်သက်လို့တွင်စင်လေးလာတဲ့အခါမှာနိုင်ငံတကာမီဒီယာတချို့ကဆွဆွဲနေတာတွေနဲ့ကွဲလွဲမှုရှိတယ်ဆိုတဲ့အကြောင်းကို
အဓိကတော့ကျွန်တော်နိုင်ငံတကာသတင်းမီဒီယာမှာပေါ်ပြတိုင်းတော့ကျွန်တော်တို့ကလိုက်လံပြီးတော့အတည်ပြုပေးနေဖို့ဟိုကွဲပြားချက်တွေပေါ်ထုတ
်ရခိုင်ပြည်နယ်စုံစမ်းရေးကော်မတီအဖွဲ့ဝင်လည်းဖြစ်ပြည်ထောင်စုဝန်ကြီးဟောင်းတခုတူလည်းဖြစ်တဲ့ဦးအောင်ကြီးကခုလိုပြောသွားတာကိုမကြခင်မှာပြည်စုံသားစင်ကြားဖို့ရှိပါတယ်။ဒါပြင်အရွယ်မရောက်သေးတဲ့ကလေးတငယ်တွေပြင်မတန်ဆွမ်းတဲ့အမျိုးသမီးတွေပေါ်မှာအကြမ်းဖက်မှုလိမ်ပိုင်းဆိုင်ရာအလွဲသုံးစားမှုတွေကိုထိရောက်စွာကာကွယ်ဖို့ဥပဒေသစ်တွေရေးဆွဲမဲ့တဲ့စာရတွေကိုခုညပိုင်းနာဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကိုကိုကျော်ကျော်သိမ့်တဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးပါမယ်ရှင
်စီးရီးယားနိုင်ငံအာလပ်ပိုမျိုးကအရက်သားတွေနဲ့တပုံတွေကိုရွှေ့ပြောင်းကဲထုတ်ရေးအစီအစဉ်တစ်ခုနှောင့်နှေးသွားပြီးအပြစ်ရဲ့သဘောတူချက်ပြတ်သွားတဲ့ပေါ်အဖွဲ့အမျိုးမျိုးနဲ့သူတို့ကိုပံ့ပိုးသူတွေတစ်ဖက်နဲ့တစ်ဖက်အပြစ်တင်နေကြတာနဲ့အမျှဒီကနေ့တိုက်ပွဲတွေအပြင်းထန်ပြန်ဖြစ်ပါတယ်လွန်ခဲ့တဲ့၄နှစ်ကတပုံတွေတင်းထားတဲ့အာလပ်ပိုမျိုးကမတိုက်ခံတွေထိန်းထားဆဲရှိသေးတဲ့နေရာတွေကိုလေကြောင်းကနေလည်းတိုက်ခိုက်တယ်လို့ဆီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။တပုံတွေရဲ့နေရာတွေကိုအမြောက်တွေနဲ့လည်းပြစ်ပါတယ်။ဒါပေမဲ့ဆီးရီးယားအစိုးရပိုင်းရုပ်သံဌာနကတော့အစိုးရကမကြသေးခင်ကပဲပြန်သိမ်းထားတဲ့ခရိုင်တစ်ခုကိုတပုံတွေကအမြောက်နဲ့ပြစ်တာကြောင့်လူ6ယောက်သေဆုံးတယ်လို့ပြောပါတယ်။ဆီးရီးယားအစိုးရနေရာတွေကိုတပုံတွေကတိုက်ခိုက်တယ်ဆိုပြီးအင်ဂါနေ့ကရထားတဲ့အပြစ်ရဲ့သဘောတူချက်ပြတ်တဲ့ပေါ်တပုံတွေကိုရုရှားကအပြစ်တင်ပါတယ်။တူရကီသမ္မတရီချစ်တိုင်ယက်အာရိုဝန်ကတော့အစိုးရတပ်တွေကအရင်တိုက်တာလို့ပြောပါတယ်။ဒီကနေ့တစ်ချိန်ချိန်မှာသမ္မတအာဒိုဝန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့အာလပူအခြေအနေကိုဆွေးနွေးကြဖို့ရှိပါတယ်။ဆီးရီးယားသမ္မတဘာဆာရဲ့အာဆတ်ကိုပံ့ပိုးနေတဲ့ရုရှားနဲ့အာဆတ်ကိုဖျောက်ချခြင်းနဲ့တပုံတွေကိုပံ့ပိုးနေတဲ့တူရကီတို့ဂျားဝင်ဆစ်ဆက်ပြီးအပြစ်ရဲ့သဘောတူချက်ရခဲ့တာပါ
။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကသူ့ရဲ့နိုင်ငံရေးပြိုင်ဘက်ဟောင်းတက်ဆက်အုပ်ချုပ်ရေးမှူးဟောင်းရစ်ပယ်ရီကိုစွမ်းအင်ဝင်ကြီးအဖြစ်ရွေးချယ်ဖို့ဆုံးဖြတ်လိုက်ပြီလို့မစ္စတာထရန့်ရဲ့အကြံပေးတွေကပြောပါတယ်။ဆိုင်ဝင်ကြီးဌာနဟာစုစုစည်းစည်းစနစ်တကျမရှိဘဲအလဟတာဖြစ်နေတာကြောင့်ဖျက်သိမ်းပစ်တင်တယ်လို့မစ္စတာဘယ်ရီကပြောဆိုထားပူပါတယ်။တက်ဆက်ပြည်နယ်အုပ်ချုပ်ရေးမှုအဖြစ်14နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူရစ်ဘယ်ရီက2012ခုနှစ်နဲ့2016ခုနှစ်တို့မှာ Republican သမ္မတလောင်းရွေးချယ်ဖွဲ့တွေမှာရှင်ပြိုင်ခဲ့သူလည်းဖြစ်ပါတယ်။2012ခုနှစ်ပထမအကြိမ် Republican သမ္မတလောင်းရွေးချယ်ဖွဲ့ကိုဝင်ရောက်ရှင်ပြိုင်ခဲ့စဉ်ကပြည်ထောင်စုအစိုးရရဲ့ဝင်ကြီးဌာန3ခုကိုဖျက်သိမ်းဖို့မစ္စတာပယ်ရီကပြောဆိုခဲ့တာပါ။ကုန်သွယ်ရေးပညာရေးနဲ့စွမ်းအင်ဝန်ကြီးဌာနတွေကိုဖျက်သိမ်းပစ်ချင်တယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်။သမ္မတဥပမာကထောက်ခံထားတဲ့ပြန်ပြည်မယ်စွမ်းအင်ပေါ်စွမ်းအင်ဝန်ကြီးဌာနကလက်ရှိအာရုံစိုက်လှုပ်ဆောင်နေတာတွေကိုမစ္စတာပယ်ရီအနေနဲ့အပြောင်းအလဲလုပ်လာနိုင်ပြီးရေနံကျွဲဝတဲ့တက်ဆက်ပြည်နယ်ကိုမြင့်တင်လှုပ်ဆောင်ခဲ့တယ်လို့ရေနံနဲ့ရုပ်ကျွင်းလောင်စာတွေကိုပြန်ပြီးအာရုံစိုက်လှုပ်ဆောင်လာမယ်အနေအထားလည်းရှိနေပါတယ်။လူတွေကြောင့်ရာသီဥတုပြောင်းလဲမှုအပေါ်ထိရအသက်ရောက်မှုတွေနဲ့ပတ်သက်ပြီးတန်တရာရှိသလိုပြောဆိုထားတဲ့ Rick Perry အနေနဲ့တက်ဆက်ပြည်နယ်အုပ်ချုပ်ရေးမှုအဖြစ်ကာလရှည်တာဝန်ယူခဲ့ချိန်မှာတော့တက်ဆက်ပြည်နယ်ကိုလေဆွမ်းရအသုံးပြုပြီးအဓိကလျှက်စစ်ထုတ်လုပ်တဲ့ပြည်နယ်တစ်ခုအဖြစ်ပြောင်းလဲခဲ့ပါတယ်
။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတကမ္ဘာလုံးမှာရှိတဲ့သူ့ရဲ့အင်တာနက်လုပ်ငန်းနဲ့တခြားစီးပွားရေးတွေကိုသူ့သားသမီးတွေနဲ့တခြားထိပ်တန်းတာဝန်ရှိသူတွေလက်ထဲလွှဲပေးမယ်အစီအစဉ်နဲ့ပတ်သက်ပြီးနောက်လာမှာကြေညာဖို့စီစဉ်ထားပါတယ်။ရည်ရွယ်ချက်ကတော့သမ္မတတာဝန်စပြီးထမ်းဆောင်တဲ့အခါအကျိုးစီးပွားချင်းထိတ်တိုက်တွေ့တာမျိုးမဖြစ်ဘဲသမ္မတလုပ်ငန်းတာဝန်ပေါ်မှာပဲအပြည့်အယုံဆိုင်နိုင်ဖို့လို့ဆိုပါတယ်။ဒါပေမဲ့လည်းဇန်နဝါရီလ20ရက်နေ့မှာသူသမ္မတအဖြစ်ကျန်းသစ္စာချိန်ဆိုချိန်မှာတော့အမေရိကန်တရားရေးဌာနအတွက်အကြက်ရိုက်ဖွယ်ရှိနေပါတယ်။ Trump ငွေချေးထားတဲ့ဘဏ်တွေကအကြီးဆုံးဖြစ်တဲ့ဂျာမနီခြေဆိုင်ဒေါ်ချေးဘဏ်နဲ့ပတ်သက်ပြီးအမေရိကန်တရားရေးဌာနကလုံဆောင်နေတဲ့ကိစ္စနှစ်ခုရှိနေတာကြောင့်ပါ။အဲဒီကိစ္စတွေကို Mr. Trump သမ္မတဖြစ်လာပြီးချိန်မှာဆက်ပြီးကင်တွယ်ဖြစ်ရှင်းရမှာကြောင့်ဒီချက်ကအကျိုးစီးပွားချင်းထိတ်တိုက်မဖြစ်အောင်ရှောင်ဖို့ဘယ်လောက်ခက်ခဲတယ်ဆိုတာပြနေပါလေ။ဖြစ်ရတဲ့ကအရှုံးပြနိုင်ခြေရှိတဲ့အင်ဂျင်နီယာငွေချေးစာချုပ်တွေကို 2008ခုနှစ်ဘဏ္ဍာငွေကြေးအကျပ်တဲကာလမတိုင်ခင်မှာထော်ချေးဘဏ်ကလက်လွဲရောင်းခဲ့တဲ့ကိစ္စအတွေ့ဒဏ်ငွေဒေါ်လာ14ဘီလီယံပေးဆောင်မှုအမေရိကန်တရားရေးဌာနနဲ့ညှိနှိုင်းနေတဲ့ကိစ္စပါနောက်တစ်ခုကတော့အစုရှယ်ယာအကြောင်းဝယ်အတုတွေဖန်တီးပြီးရုရှားယင်းနှိမ့်နှံသူတွေဂျာမနီနိုင်ငံတွေကနေဒေါ်လာဘီလီယံပေါင်းများစွာရွှေ့ပြောင်းတာမှာထော်ချေးဘဏ်ရဲ့အခန့်ကဏ္ဍကိုအမေရိကန်တရားရေးဌာနကစမ်းစစ်လေ့လာနေတဲ့ကိစ္စဖြစ်ပါတယ်
ကင်ဆာယောဂါသုတေသနမှုရဲ့ဆေးဆွဲသူတွေပြန်လည်ထူထောင်ရင်းနဲ့စိတ်ချမ်းမာရေးဆိုင်ရာကုသမှုတွေအတွက်ဒေါ်လာ 6.3 ဘီလီယံရန်ပုံငွေပေးမဲ့ဥပဒေကိုအမေရိကန်သမ္မတဘရက်အိုဘားမားကလက်မှတ်ရေးထိုးလိုက်ပါတယ်။ဒီဥပဒေဟာဆိုရင်သမ္မတအိုဘားမားအနေနဲ့သူ့ရဲ့သမ္မတသက်တမ်းအတွင်းနောက်ဆုံးလက်မှတ်ရေးထိုးတဲ့ဥပဒေဖြစ်လာမဲ့ပုံရပါတယ်။ဒေါ်လာ 6.3 ဘီလီယံမတည်မဲ့21ရာစုကုသရေးဆိုင်ရာအဲ့ဥပဒေကိုမနေ့အင်္ဂါနေ့ကသမ္မတအင်ဂျူရောမှာကျင်းပတဲ့အခမ်းအနားအတွင်းသမ္မတအိုဘားမားလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။အခမ်းအနားမှာတော့ဒုတိယသမ္မတဂျိုးဘိုင်ဒင်ရဲ့ဂျိုးပန်းမှုတွေကိုသမ္မတအိုဘားမားကအလေးထားပြောဆိုခဲ့ပါတယ်။ဒုသမ္မတဂျိုးဘိုင်ဒင်ရဲ့သားဖြစ်သူဘောဘိုင်ဒင်ဟာ2015ခုနှစ်တုန်းကအုံနောက်ကင်ဆာနဲ့ကွယ်လွန်ခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာကင်ဆာရောဂါကိုအမြင့်ဖြုတ်တိုက်ဖျက်ပေးနိုင်တဲ့နိုင်ငံတစ်ခုဖြစ်လာမယ်လို့ယုံကြည်တဲ့အကြောင်းလဲသမ္မတအိုဘားမားကပြောဆိုခဲ့ပါတယ်။ကုသရေးပုံစံသစ်တွေကာကွယ်ဆေးစမ်းသပ်မှုတွေကင်ဆာရောဂါစမ်းသပ်မှုနဲ့ကာကွယ်ရေးပိုင်းမှာတိုးတက်လာစေဖို့အတွက်ရင်းနှီးမြှုပ်နှံမဲ့အခုဥပဒေကြောင့်ကင်ဆာရောဂါကိုအဆုံးသတ်နိုင်ဖို့အတွက်ပိုပြီးတော့နှီးစပ်လာပြီလို့လည်းသမ္မတဥပမာကပြောဆိုပါတယ်။အခုဥပဒေအရအုံနောက်ပိုင်းဆိုင်ရာသုတေသနကုသရေးဆိုင်ရာဆေးဝါးသုတေသနဘိန်းနဲ့ဆေးဆွဲလူနာတွေကိုကုသရေးပိုင်းတို့အပါအဝင်တခြားဆက်ဆက်ကျန်းမာရေးဆိုင်ရာဆောင်ရွက်ချက်တွေအတွက်9နှစ်ရန်ပုံငွေမတည်ပေးမှာဖြစ်ပါတယ်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဝကနေဗိုလ်တူးညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေကနိုင်ငံတောင်ပိုင်းဒါဘောမြို့တော်ဝင်ဖြစ်နှစ်20ကြာသလုခဲ့ချိန်တွင်မူးယစ်ဆေးဝါးရောင်းဝယ်သူလူတန်တရားရှိသူတွေကိုကိုယ်တိုင်တပ်ပစ်ခဲ့တယ်လို့ပြောလိုက်ပါတယ်တနင်္လာနေ့ကစီးပွားရေးလုပ်ငန်းရှင်တွေကိုပြောတဲ့မိန့်ခွန်းထဲမှာမစ္စတာဒူတာတေကအဲ့ဒီလိုဝန်ခံပြောဆိုသွားတာပါဒါဘောမြို့ကိုမော်တော်ဆိုင်ကနဲ့လှည့်ပြီးသူတပ်ပစ်နိုင်အောင်ထိတိုက်တွေ့မဲ့အခြေအနေကိုလိုက်ရှာတယ်လို့သူကခက်ကြွားကြွားပြောပါတယ်သူလုံနိုင်ရင်ရဲတွေဘာကြောင့်မလုံနိုင်ရမှာလဲဆိုတာကိုပြဖို့အတွက်မူရည်တန်တရားရှိသူတွေကိုတတ်တာဖြစ်တယ်လို့သူကဆိုပါတယ်။ပြီးခဲ့တဲ့ဇွန်လမှာသမ္မတဖြစ်လာခြင်းကလေးကမူရည်ဆေးဝါးရောင်းဝယ်တယ်လို့တန်တရားရှိသူတွေကိုအမြင့်ပြတ်ချေမုန်းနေတဲ့ပေါ်ခုခံကာကွယ်ပြောဆိုနေချိန်မှာပဲမစ္စတာဒူတာတေကအခုလိုရုတ်တရက်ပြောချလိုက်တာပါ။မူရည်တိုက်ဖြတ်ရေးစီမံချက်ဆလုပ်ခဲ့ကလေးကဆိုရင်ရဲနဲ့လက်မယုံအဖွဲ့ကတတ်တာကြောင့်လူပေါင်း6000နီးပါးတေဆုံးပြီးပါပြီ။ဒီပေါ်လူခွင့်ရေးအဖွဲ့တွေကုလသမဂ္ဂနဲ့အမေရိကန်သမ္မတဘရက်အိုဘားမားကဝေဖန်ပြောဆိုထားတာပါ။ဝေဖန်ပြောဆိုတာတွေကိုမစ္စတာဒူတာတေကလွတ်လွတ်ရှုပြီးစီမံချက်ကိုဆက်လုပ်နေတဲ့အပြင်သူ့ကိုယာရုကဖယ်ရှားဖို့ကြိုးစားတဲ့အတိုက်ခံတွေကိုတော့မှစိန်ခေါ်ထားပါတယ
်။တရုတ်တပြည်တော်နဲ့မူဝါဒပြက်ပြက်သွားမယ်ဆိုရင်တော့ထိုင်ဝမ်ကျွန်းဆက်တဝမ်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအပေါ်မှာစိတ်မအေးစရာတွေဖြစ်လာမယ်လို့တရုတ်ဘက်ကဒီကနေ့ဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကတရုတ်တပြည်တော်နဲ့မူဝါဒနဲ့ပတ်သက်ပြီးရုပ်မြင်သံကြားတွေ့ဆုံမေးမြန်းချက်တစ်ခုမှာမေးခွန်းထုတ်ပြောဆိုခဲ့တာကိုတုံ့ပြန်တဲ့အနေနဲ့တရုတ်ပြည်ရဲ့ထိုင်ဝမ်ရေးရယုံကပြောခွင့်ရတဦးကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။1989ခုနှစ်မှာတရုတ်ပြည်သူသမ္မတနိုင်ငံကိုအသိအမှတ်ပြုခဲ့ခြင်းကစလို့အမေရိကန်ဘက်ကတရုတ်တပြည်တော်နဲ့မူဝါဒကိုလက်ခံခဲ့တယ်လို့ဘေကျင်းကိုတရုတ်နိုင်ငံရဲ့မြို့တော်အဖြစ်အသိအမှတ်ပြုပြီးထိုင်ဝမ်ကျွန်းနယ်တော်အစိုးရချင်းဆက်ဆံရေးမရှိခဲ့တော့တာဖြစ်ပါတယ်။ဒါပေမဲ့လည်းထိုင်ဝမ်ကျွန်းအနေနဲ့သူ့ကိုယ်သူကာကွယ်ခွင့်နောက်အထူးစိုးရိမ်ဖွယ်ရာအခြေအနေမှာချင်းချောက်မှုတွေကိုတွန်းလှန်ရမယ်ဆိုတာကိုအမေရိကန်ဥပဒေအရအမေရိကန်ဘက်ကအခိုင်အမာရည်တည်ရမှာဖြစ်ပါတယ်။1949ခုနှစ်ပြည်တွင်းစစ်အတွင်းတရုတ်နဲ့ထိုင်ဝမ်တို့ကွဲကွာခဲ့တာဖြစ်ပြီးထိုင်ဝမ်ကျွန်းဟာဆိုရင်ကွဲကွာနေတဲ့တရုတ်ရဲ့ပြည်နယ်တစ်ခုအဖြစ်ပြည်မာကြီးနဲ့ပင်လယ်ပေါင်းစည်းရမယ်ကျွန်းတစ်ခုအဖြစ်သတ်မှတ်ထားတာလည်းဖြစ်ပါတယ်။
တောင်တရုတ်ပင်လယ်မှာညီညာရေးကြိုးပမ်းမှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့လေးစားလိုက်နာဖို့တရုတ်နိုင်ငံကဒီကနေ့တောင်းဆိုလိုက်ပါတယ်
။有关国家的共同努力下，南海的局势正在趋于稳定，向好的方向发展。我们希望美方能够恪守。
လက်ရှိအချိန်မှာတောင်တရုတ်ပင်လယ်ကြီးတရုတ်နဲ့တခြားသက်ဆိုင်တဲ့နိုင်ငံတွေကြားပူးတွဲကြိုးပမ်းမှုတွေနဲ့အတူအခြေအနေကတည်ငြိမ်နေပြီးကောင်းမွန်တဲ့လမ်းကြောင်းနဲ့တိုးတက်နေပါတယ်။တောင်တရုတ်ပင်လယ်မှာနေပြည်တော်ပိုင်ဆိုင်မှုအငင်းပွားနေတဲ့ပေါ်ဘယ်ဘက်ကမှမလိုက်ဘူးလို့ကတိပေးထားတာကို အမေရိကန်ကလိုက်နာနိုင်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။ဒေါက်တိုပင်လယ်မှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုထိန်းသိမ်းဖို့ဒေသတွင်းနိုင်ငံတွေရဲ့လှုပ်ဆောင်ချက်တွေကိုလေ့စားပြီးဒေါက်တိုပင်လယ်ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုအတွက်ပိုပြီးလှုပ်ဆောင်မယ်လို့မျှော်လင့်ပါတယ်ဆိုပြီးဒီဥနိုင်ငံရဲ့ဌာနပြောခွင့်ရခေါ်ဦးရှူအိုင်ကဒီကနေ့လုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲတွင်ပြောသွားတာပါ။ပိုင်ဆိုင်မှုညှင်းပွားနေတဲ့ရေပြင်မှာတရုတ်ကိုထိတ်တဲရင်ဆိုင်ဖို့အမေရိကန်အနေနဲ့အဆင်သင့်ရှိတယ်လို့ပစိဖိတ်ဒေသဆိုင်ရာအမေရိကန်စစ်ဖက်ကုကဲမှုဌာနချုပ်ရဲ့အကြီးအကဲကပြောလိုက်ပြီးတဲ့နောက်ဒီဥပက်ကအခုလိုတုံ့ပြန်တာပါ။နေစင်ရေချောင်းကုန်သွင်းမှုဒေါ်လာဘီလီယံ9000ဘိုးလောက်ပြတ်တန်းသွားလာနေတဲ့တရံစာရပေါ်ကျွယ်သွားတဲ့တောင်တိုးပင်နဲ့နေပြည်အများစုကိုသူတို့ပိုင်တယ်လို့တရုတ်ကပြောထားတာပါ။တရုတ်အင်းကြီးချင်းတွေဖြစ်တဲ့ဘရူနိုင်း၊မလေးရှား၊ဖိလစ်ပိုင်၊ထိုင်ဝမ်နဲ့ဗီယက်နမ်တို့ကလည်းပိုင်ဆိုင်တယ်လို့ပြောထားတဲ့နေပြည်တွေရှိပါတယ
်။ပြည်မှတ်ကိုအထူးအခြားထိမှန်နိုင်တဲ့ပေဒင်းလက်နက်တွေဆော်ဒီအာရေဗျနိုင်ငံကိုရောင်းချမဲ့အစီအစဉ်ကိုအမေရိကန်ပြည်ထောင်စုဘက်ကရပ်ထားမယ်လို့အမေရိကန်အရာရှိတို့ကပြောဆိုပါတယ်။အရသာထောင်ပေါင်းများစွာတည်ဆုံခဲ့ရတဲ့ရီမင်ပြည်တွင်းစစ်မှာဆော်ဒီစစ်တပ်ရဲ့ပါဝင်မှုအပေါ်စိုးရိမ်ချက်ကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ဘက်ကအခုလိုဆောင်ရွက်တာဖြစ်တယ်လို့လည်းအမေရိကန်အစိုးရအရာရှိကပြောပါရယ်။လေကြောင်းတိုက်ခတ်မှုတွေမှာအသုံးပြုတဲ့ပြင်းထန်ကိုအတိအကျထိမှန်နိုင်တဲ့ပေဒင်းလက်နက်တွေကိုအမေရိကန်ရဲ့အရေးပါတဲ့မဟာမိတ်ဆော်ဒီအာရေဗျကိုရောင်းချမှုအမေရိကန်သမ္မတဘရက်ကိုဘားမှအစိုးရကဖျက်လိုက်တာဖြစ်တယ်လို့လည်းအမေရိကန်အစိုးရတာဝန်ရှိသူကပြောပါရယ်။ဆော်ဒီရဲ့တိုက်ခိုက်မှုတွေကြောင့်ရက်သားတွေထိခိုက်သေဆုံးရမှုအပေါ်စိုးရိမ်ချက်ကိုဒီလှုပ်ဆောင်ချက်ကထင်ဟပ်စေပါတယ်လို့လည်းအဲ့ဒီအရာရှိကပြောပါတယ်။ပယ်ရင်လက်နက်တွေရောင်းချမှုကိုအမေရိကန်ဘက်ကရပ်လိုက်တဲ့အပြင်ဆော်ဒီအာရေဗျလက်တပ်အရာရှိတွေကိုပြစ်မှတ်ကိုတိကျမှန်ကန်စေရေးတိုးတက်လာစေဖို့လေ့ကျင့်သင်တန်းပေးနေတာဒီဟာလည်းပြောင်းလဲမှုတွေရှိလာမှာပါ။ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်အစိုးရအာဏာလွှဲပြောင်းရယူဖို့ပြင်ဆင်နေချိန်မှာဒီဆုံးဖြတ်ချက်တွေကြောင့်အမေရိကန်နဲ့ဆော်ဒီအာရေဗျကြားအနာဂတ်ဆက်ဆံရေးမှာတင်းမာမှုတွေဖြစ်လာနိုင်ပါတယ်။
ပင်လယ်ရေမင်းနဲ့ပြန်ပူပြီးမြင့်တက်လာနေတာကြောင့်ဖလော်ရီဒါကနေနယူးယောက်အထိအမေရိကန်ကယ်လီဖိုးနီးယားဒေသတချို့မှာမကြာခဏရေကြီးလာပြီးပိုဖြစ်လာနေပါတယ်။ဒီအခြေအနေကြောင့်အင်ဂျင်မီအရောင်းဝယ်လုပ်ငန်းတွေထိခိုက်အာမခံကြီးတွေတက်လာသလိုအပြည့်အစုံနဲ့ကုန်ကျစရိတ်နည်းစေဖို့ရည်ရွယ်တဲ့လုပ်ငန်းတွေတခုပေါ်လာပါတယ်။ပင်လယ်ရေ၊သမုဒ္ဒရာရေ၊မြေချောင်းတွေနဲ့နေတာကြောင့်စိတ်ကန်းတွေ၊ရေထဲအခြေစိုက်စခန်းတွေ၊ငါးဖမ်းလုပ်ငန်းတွေအပြင်အဲ့ဒါတွေနဲ့ဆက်စပ်တဲ့တခြားစီးပွားရေးလုပ်ငန်းတွေထွန်းကားခဲ့တဲ့ဒေသတွေဟာပင်လယ်သမုဒ္ဒရာရေပြင်မြင့်တက်ပြီးသူတို့ဒေသတွေထဲရေဝင်တဲ့တံကိုခံလာနေကြရတာပါ။ပင်လယ်ရေမင်းနဲ့ပင်မြင့်တက်တာဟာအိမ်တွေစီးပွားရေးလုပ်ငန်းတွေရေတက်အခြေစိုက်စခန်းကြီးတွေမှာအထူးသဖြင့်လေပြင်းမုန်တိုင်းတိုက်ပြီးပင်လယ်လှိုင်းလုံးတိတ်မြင့်ချိန်တွေကြာရင်ရေကြီးတဲ့တံခံရနိုင်ချေတိတ်များနေတယ်လို့သူတည်တည်တွေကပြောပါတယ်ရေကြီးမဲ့ရေကိုစိုးရင်ကြတာကြောင့်နိုင်ငံတော်ကကာယုန်နဲ့ဒေသတွေမှာအင်ချမ်းမြေဝယ်လိုအားထိခိုက်လာတယ်လို့အင်ချမ်းမြေလုပ်ငန်းအချက်လက်ဆိုင်ရာကြွမ်းကျင်သူတွေကပြောပါတယ်အစဉ်လာအဖြစ်ကရာသီဥတုတာယာရာနဲ့လှပတဲ့ရှုမြင်ခွင့်တွေကြောင့်ကာယုန်ဒေသအင်ချမ်းမြေတွေဈေးကောင်းလေရှိခဲ့တာပါဒါပေမဲ့လည်းအခုတော့ရေဘေးတန်တက်နိုင်တဲ့ဒေသတွေမှာဝယ်ယူပြီးရင်းနှီးမြှုပ်နှံမှုကြီးတွေလုပ်ဖို့ပိုပြီးစဉ်းစားလာနေကြပြီလို့ကြွမ်းကျင်သူတွေကပြောပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းနဲ့မတ်တကြီးထိုက်တက်ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရခိုင်ပြည်အရေးကိုကြည့်အောင်ပါရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေဟာလူမျိုးရေးဘာသာရေးပေါ်ခြေခံထားတာမဟုတ်တဲ့အကြောင်းကိုသုံးရကြပနာမစုံစမ်းစစ်ဆေးမှုအပြီးမှာရခိုင်ပြည်နယ်စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တဦးကထုတ်ဖော်ပြောလိုက်ပါတယ်။တဆက်ထင်မှာပဲနိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြတဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီးစုံစမ်းရမှာတော့သက်ဆိုင်ရာရွာသားတွေကငြင်းဆိုခဲ့တယ်လို့လည်းပြောပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ရခိုင်ပြည်နယ်မောင်းတော်ဒေသမှာအော်တိုဘာလ9ရက်နေ့နဲ့နိုဝင်ဘာလ12ရက်13ရက်နေ့တွေမှာဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးဒုတိယသမ္မတဦးမြင့်စွေခေါင်းဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဟာဒီဇင်ဘာလ17ရက်နေ့ကနေ13ရက်နေ့အထိအဲ့ဒီဒေသကိုတွားရောက်စုံစမ်းစစ်ဆေးခဲ့ပါတယ်။ဒီခီးစဉ်မှာအဓိကတွေ့ရှိတဲ့အချက်ကိုကော်မရှင်ဖွဲ့ဝင်တဦးဖြစ်တဲ့အငိမ့်စားပြည်တော်စုဝင်ကြီးဦးအောင်ကြည်ကအခုလိုပြောပါတယ်။
အဓိကကြားတဲ့တွေ့ရှိချက်ကတော့ဟို2012ခုနှစ်တုန်းကအနေထားနဲ့ကိုယ်ပြခြားနာပါတယ်။ဟိုတုန်းကတော့လူမျိုးရေးယတနာဟိုဘာသာရေးပြဿနာဆိုတဲ့သဘောမျိုးအတွင်ပြန်ဆောင်ကြတော့တယောက်နဲ့တယောက်ကတော်တော်ကြီးကိုစိမ့်စိမ့်လေးဖြစ်နေတာပေါ့။အခုကျတော့လူတိုင်းဝိုင်းချင်းချင်းကတယောက်နဲ့တယောက်ရင်းရင်းမြစ်မြစ်လေးရှိနေကြတာတွေ့ရတယ်။နောက်တစ်ခုကဘာသာရေးဆိုင်ရာပြဿနာလည်းမဟုတ်ဘူးဆိုတာတွေ့ရတယ်။အဲနောက်တစ်ခုကတော့ဟိုတမတော်ပြည်သူရဲ့အဆရှိတဲ့နိုင်ငံတော်အဖွဲ့အစည်းတွေပေါ်မှာပေါ့လေမကျေနပ်ချက်လည်းမဟုတ်ဘူးဆိုတာကျွန်တော်တို့မေးမြန်းစုံစမ်းလို့ရပါတယ်။
宋山市市高频破药水南京嘛，龙江一直破药人家，南边新林镇接药品药家苗子美瑞个，二妈表姐特别大病，而且药大瑞个嘞特别大瑞西江，比把的人民的亚瑞个破病给罢了。第六破病人呢不得病，宋山每面的前那个五王几个苦都是表罢了。
像那路亚西的人家咯，以前那个的哈，我对他讲都是啊，阿里包裹的嘞，阿里妈妈媳妇。阿拉面来么面不糊，阿拉这路皮鞋牛薄，喏，这路标的皮鞋牛嘞呗，这嘛么西湖就比较粘手啊里的薄哩，阿拉嘛可以在那方面肩薄，哎个粘手啊里的怎么路对呀吧嘞，哎个大个阿妈那个皮鞋嘞路么好苦，这那个怎么路阿个路里，哦对啥米吧。
宋山市是高密县啊，一看比年芒多地大个要水热嘛，而且地大嘛，泥滩多瑞也，三文泥也，比年也两百十多亿，啥大瑞个，时间上月开的路来标牌嘞。
今朝说炒饭，没呀，这的也计划这个哦，炒饭一两部给下瑞，那都说今朝说啊，炒饭的一笔收入也也那么呀，无聊说到今朝说原来三十的百元一包，那大里里。比较差比较，我没念个话嘞。那如果啊，我林木业今年也六万七的也包了，如果那个那边我叫你的话，你的店铺进价嘞，而说阿拉你的那边就是说啊，我提前别个嘞，那这对人家你的不养家的嘞多来啊，不喏，我这里的店铺那样，二六的今年别个了去吧。
第二十多页那个比宋多的提升啊，也是在吃了这个，变来累了三十第九嘛篇章嘞，第九那部多嘞，仅仅九十三页嘛篇章表白嘞。第六第九节也有比人长嘛了，那趟只是看了看嘞，人外拉高嘛，人家到咱们那时候，大家一时眼看电表嘛篇白嘞。
View American 的那个模式的电表查了吧 ？View American 的那版密码把它设置那个，那是 NIT American 比较重要的话，是在第四个年代讨论比例吧？是，古的卡马罗，另外三样，两东三木砖，乌布里的这些没讲过，认识比吧没？原没有对个可以的个人变，没单算的人呢，没有这么一波嘛？讲盘木，另外三样，两东三木的个，提要说加快背部，乌布里的这些衰部是吧嘞？也有目标嘛嘞，并不觉得两大部门其他人对人提要说也有上月没落，比得问题他那个表来罢了。这前年嘛呗，南京苏家看个伢的克林眼瑞波啊，变来推动一桌嘞，楼上大部新进来的江湖，新进来的江呢，提要在半部门的楼被没落，给你被表示大罢了。第一江湖，非为密码问题领导们没看个，这边被不查罢了先。
格里登埃瑞内没有得米瑞个一张拍打，雷麦三亚阿米尔托姆瑞多瓦拉拉玛，体要得也有木木西瑞波，维班穆瑞心里正马为苏亚伯加，体要说感觉到没路，这个内比杜鲁多马表示来扎皮巴嘞。
第二用啊，你查嘛的别单的十零比，并不别单面达木木西的穆瑞个四十比，有看木变身木面，第二千里个嘞，雷内他少一点西巴嘞，等于没零破，就把木内八的比。好土盘子，也有五百码，安那些细的，为难你呢？不得路嘞，因为打破为面薄，底下四面四间面呢，你提要耍也有少一点细吧。提要到别人吃嘛，能一转股，如果能跟人呢，别人你也吃一碗汤那嘛，格里等个可以面生意啊，过了他妈公分心的，你妈那应该包煎表煎面呢，你格里等个可以面生意，五里皮，别人也说少一点细的一边，没有米面薄，煎排骨大西加过五里过来，对也说少一点细吧的，说吧五里煎面嘛。格里呢，苗子米面，没单酸度，苗子米面包嘛，九轮呢，没得木面呢，不得比，提要喊炸的比他面，吃嘛能一股嘞，太对一色嘞，是叫顶边一把嘞。
比来一杜文吉，不就昂苏个，阿苦路表苏给了吧？那是比来一百个突变他的声音为呀，今年阿萨个呢，诺文巴拉提，格里等个瑞。林满山呀，南京苏家木哈，木雷木瑞阿龙爷，下个月侬超市就四个币，那超市东姑娘呢，南山八个，那三女吧，都来玩嘞。阿得白云茶呀，苏英嘞，卢妹妹，那那一月个三币，林满山呀，阿咪偷看呀，大瑞，心里吧嘞。第六周的那日弄大瑞，不罗卢苗瑞个格雷登艾瑞宝妈，林满山呀，阿咪偷大瑞。就老你家的嘞，苏然的不得比，不就昂苏个？这个你录到吗？高油他的是真的干的，啊，苦路特别表苏多吧嘞？
因为就老的那个细细的看嘛，十七年后，龙爷，俺家的嘛，东家姑，牙根侬， 16နှစ်မှ18နှစ်ထိလူငယ်ရှစ်ဒသမ3ခွန်ရာခိုင်နှုန်း18နှစ်မှ50နှစ်ထိက80ဒသမ3ရာခိုင်နှုန်းနဲ့50နှစ်ထက်က6ဒသမ24ရာခိုင်နှုန်းဖြစ်ကြောင်းတွေ့ရတဲ့အတွက်ကျွန်တော်တို့အသက်16နှစ်အောက်လူငယ်များပင်လည်းအဓမ္မကျူးလွန်မှုတွေကိုပြုလုပ်လာကြောင်းလည်းကျွန်တော်တို့စိုးရိမ်ဖွယ်ရာတွေ့ရှိရပါတယ်။အများဆုံးကတော့အသက်18နှစ်မှအသက်50ကျော်ရွယ်တွေဟာကလေးငယ်အဓမ္မပြုကျင့်မှုကိုအများဆုံးကျူးလွန်ကြောင်းကိုလည်းလေ့လာသုံးသပ်တွေ့ရှိရပါတယ်။နှစ်အလိုက်မရင်းဖြစ်ပွားမှုရေတွက်တွေများလာသလိုပဲတက်ငယ်မရင်းဖြစ်ပွားမှုရာခိုင်နှုန်းတွေကလည်းမြင့်မားလာတာကိုကျွန်တော်စိုးရိမ်ခွဲရတွေ့ရှိရပါတယ
်။အာတမပြုကျင့်ခံရသူကလေးငယ်တွေရဲ့မိသားစုတွေဟာရေဘူးအပြင်ဆင်းရဲနှွမ်းမတဲ့မိသားစုအတိုင်းဝိုင်းမှာကြီးပင်းလာရသူတွေအများစုဖြစ်နေတာကြောင့်မိဘတွေကတာသမီတွေကိုစောင့်ရှောက်မှုမပေးနိုင်လားဒီလိုမျိုးလိမ်မိုင်းဆိုင်ရာအမျက်ထုတ်မှုတွေကျူးလွန်မှုဖြစ်အောင်အားပေးရာရောက်နေတဲ့ညဉန်းစာပေတွေနဲ့ဗီဒီယိုတွေနှိမ်နှင်းဖို့လိုအပ်နေတာတွေကြောင့်အခုလိုအရွယ်မရောက်သေးတဲ့ကလေးငယ်တွေမှာပါလိမ်မိုင်းဆိုင်ရာအမျက်ထုတ်ခံရတာပိုပြီးများပြားလာတယ်လို့ထောက်ပြမှုတွေရှိနေပါတယ်လက်ရှိလိမ်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားခံရသူတွေဟာပတ်ဝန်းကျင်ရဲ့ဝိုင်းပယ်မှုနဲ့မိသားစုအနေနဲ့ဆက်လက်ရပ်တည်ရေးအခက်အခဲပေါင်းစုံနဲ့ရင်ဆိုင်နေရမှုတွေကြုံတွေ့နေရပါတယ်ဒီလိုကြုံတွေ့နေရတာကြောင့်အစိုးရကထိရောက်စွာကူညီကယ်ဆယ်ပေးဖို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆန်းလိုင်ကအစိုးရကိုတောင်းဆိုလိုက်ပါတယ
်ကျူးလွန်ခံရတဲ့ကလေးများအားအပြစ်တင်ရင်လူတိုင်းဝိုင်းမှာပြစ်ပျက်ထားခြင်းမျိုးများမပြုကြပဲစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာကျန်းမာရေးလူမှုရေးပိုင်းဆိုင်ရာပြန်လည်ကူစားရန်လိုအပ်တဲ့ကဲ့သို့ပြစ်မှုကျူးလွန်သူများကိုလည်းရာဇဝတ်ကျန်တော်ဥပဒေများအရသာမဟုတ်ပဲကလေးတငယ်များအပေါ်ကျူးလွန်တဲ့သူတွေကိုအထူးဥပဒေပြဋ္ဌာန်းပြီးတော့ထိရောက်တဲ့အငြင်းဆုံးပြစ်ဒဏ်တွေတတ်မှတ်၍အပြစ်ပေးရေးယူရန်လိုအပ်ပါတယ
်ကလေးငယ်တွေအနိုင်ကျင့်စော်ကားခံရမှုတွေမှာကျူးလွန်သူတွေဟာသစိမ့်တွေမဟုတ်ပဲသွေးသားတော်ဆက်သူတွေပါပါဝင်နေတဲ့အတွက်လည်းကလေးငယ်တွေဘဝလုံခြုံရေးအတွက်ပိုပြီးစိုးရိမ်စရာဖြစ်လာနေရပါတယ်ဥပဒေအသစ်တွေရွေးဆွဲပြဋ္ဌာန်းနေပြီလို့အစိုးရဘက်ကထုတ်ပြန်ခဲ့ပေမဲ့ဒီဥပဒေကိုဘယ်ချိန်လွတ်တော်မှာတင်ပြမလဲဆိုတာကိုတော့ဝန်ကြီးကပြောဆိုသွားနိုင်ခဲ့ခြင်းမရှိသေးပါဘူးဝန်ကြီးကတော့ကလေးတငယ်တွေမတန်ဆွမ်းတဲ့အမျိုးသမီးတွေလက်ရှိကြုံတွေ့နေရတဲ့လိမ်ပိုင်းဆိုင်ရာအလွဲသုံးစားလှုံ့မှုတွေကိုထိထိရောက်ရောက်ဥပဒေတွေပြဋ္ဌာန်းပြီးအရေးယူဖို့လှုံ့ဆော်မယ်လို့ကတိပေးပြောဆိုသွားပါတယ်ရှင
်မမေခါသတင်းပေးပို့ထားတာပါအခုတခါမှာတော့11 media ရဲ့သတင်းတောက်တူရိုက်နဲ့တန်ရရင်းနဲ့သိဆုံးမှုနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းချက်ကိုတင်ဆက်ပေးပါမယ်မုံရအခြေဆိုင်သတင်းတောက်ဦးစုံမိုးထွန်းရိုက်နဲ့ခံရတဲ့တန်ရရင်းနဲ့သိဆုံးခဲ့ရမှုနဲ့ပတ်သက်ပြီးတော့ဒီကနေ့မှာရဲတပ်ဖွဲ့ကလူတချို့ကိုစတင်မေးမြန်းနေပါတယ်ရိုက်နဲ့တပ်ဖြတ်ခံရတယ်လို့ရဲတပ်ဖွဲ့ကယူဆထားတဲ့ဦးစုံမိုးထွန်းသိဆုံးရမှုကိုအထူးစုံစမ်းရေးအဖွဲ့ဖွဲ့ပြီးတော့ရဲတပ်ဖွဲ့ကဆောင်ရွက်နေပါတယ်ပြည်တွင်းသတင်းဌာန11 media group ရဲ့သတင်းတောက်ဦးစုံမိုးထွန်းရဲ့သိဆုံးမှုနဲ့ပတ်သက်ပြီးတော့မုံရမြို့မှာရဲစခန်းကဒုတိယရဲမှူးတင်းဆွေမြင့်ကိုမတ်တငီထက်ကဆက်သွယ်မေးမြန်းထားတာမှာဒုတိယရဲမှူးဦးတင်းဆွေမြင့်ကအခုလိုစပြီးပြောပါတယ်
ကျွန်တော်တို့လက်ရှိကတော့ကျွန်တော်တို့အဖွဲ့ဘောနော်ဖွဲ့ပေးထားတဲ့အနေထားတဲ့ကျွန်တော်တို့အဖွဲ့ပေါင်းစုံဝင်ဒီမှာကျွန်တော်တို့ဒီဒုတိယခန်းခန်းစည်းရမည်ကိုဆောင်ရွက်နေရတယ်စုံစမ်းစစ်ဆေးဆောင်ရွက်နေလေးပဲဖြစ်ပါတယ
်အခုလောလောဆယ်မှာဆရာတို့စုံစမ်းစစ်ဆေးမှုမှာဘာတွေများလူတွေကိုခေါ်မေးနေတာတွေဘာတွေရှိပါပြီလား
ကျွန်တော်တို့ဒီနေ့လူဘောကျွန်တော်တို့အားလုံး3ဘွဲ့ပေါ့3ဘွဲ့ခေါ်မေးထားပါတယ်3ဘွဲ့3ဘွဲ့လူ20ကျော်ကျော်လေးခေါ်မေးထားပါတယ်ဒါတော့ဟောပေါ့ကျွန်တော်သတင်းရယူခေါ်တာပါဗျာဟိုလိုဟောတည်ခိုင်းရမှုပေါ့သတင်းကိုကျွန်တော်တို့ဒီနေ့တရင်စုရပါ
ဗျာ။ကျားတို့ဒီရဲရဲကောက်ချက်အရာတော့ဒါလူတက်တယ်ဆိုတာတော့တေချာသွားပြီပေါ့နော်ဟုတ်ပါသလားရှင်
။ဟုတ်ပါလေဗျာဟုတ်ပါလေဗျာ
။ဟုတ်ကဲ့
အဲ့လိုပဲအဲ့လိုပဲလူတက်လို့ရတဲ့တန်ရာလို့ပေါ့သူ့မှာတယောက်ကနေပေါ့လုံးကြံလို့မှရတဲ့တန်ရာလို့ပဲယူဆရပါလေဗျာ
။ဆိုတော့အထူးစုံစမ်းစစ်ဆေးရေလုံနေတာရှိပါသလားဒီကိစ္စနဲ့ပတ်သက်ပြီးတော့အထူးတလဲဘာတွေများလုံနေပါသလဲဆရာ။
အထူးဆောင်ရည်ဆိုပြီးတော့ကျွန်တော်တို့ကအထူးအဖွဲ့ကိုဖွဲ့ထားပါလေကြ။ဒီရတဲ့ပတ်သက်လို့အမှန်အမှုစစ်ကြော်တဲ့ပြရမယ်အနေထားကိုကျွန်တော်အဖွဲ့ဒီတိုင်းရဲတပ်မှုခရင်တပ်မှုရဲ့ညွန်ကြားမှုနဲ့ကျွန်တော်တို့အဖွဲ့ဖွဲ့ထားပြီးမှအထူးအဖွဲ့နဲ့ကျွန်တော်ဆွဲရပါမယ်
။ဆရာတို့ဒီစစ်စစ်ချက်တို့ကနဦးတွေ့ရှိချက်အရာရောဘာတွေတွေ့ရပါသလဲဆရာအဲ့ဒါလေးပြောပြပေးနိုင်ပါလား
။ကနဦးကတော့ကျွန်တော်တို့ဟာပေါ့ဒီမျက်နှာမှာနှာခေါင်းယိုးပေါ့နှာလူယိုးကျိုးတယ်။ခေါင်းမှာလည်းပဲဒီငါ5 cm လောက်တစ်ချက်နဲ့8 cm လောက်တစ်ချက်နဲ့နှစ်ချက်ပေါ့နော်ပေါ်ပြေတန်ရတယ်အဲကြောင့်မလို့အုတ်ခွင်ယူကျိုးပြီးမှဒီအုံတော်ထဲမှာသူယူစီပြေတယ်သူကတော့ကြပါလေကြာ
ဆရာအဲ့တော့ဒီမုံရွာမှာဒီလိုမျိုးကိစ္စပေါ့နော်ဒါမျိုးတွေကဖြစ်လေဖြစ်တာရှိပါသလားရှင်လုံခြုံရေးပိုင်းအနေနဲ့စိုးရိမ်စရာရှိပါသလား
အဲ့လိုရတော့မရှိပါဘူးကြာဒါခိုင်ရန်တစ်ခါတစ်ခါဒါဖြစ်တဲ့အနေအထားပဲရှိပါဖြစ်တဲ့အနေအထားတော့ရှိတော့ရှိတယ်ပေါ့နော်ဒီခိုင်ရန်ဖြစ်တဲ့ဟာလေးတွေတော့ရှိပါရဲ့နော်ဒီလိုကြီးအဲ့လိုကြီးဟိုရိုက်တဲ့သူ့ရဲ့လူကြီးတော့ကျွန်တော်တို့ကမတည်သေးဘူးမတွေ့ရသေးဘူ
းဟိုမုံရွာနေပြည်သူလူထုအတွက်လုံခြုံရေးပေါ့နော်စိုးရင်စီကအခြေအနေရှိပါသလားဆရာတို့ဒီကိစ္စနဲ့ပတ်သက်ပြီးဘာများသတိပေးချင်ပါလဲရှင
်မရှိပါဘူးကြာမရှိပါဘူး
ရိုင်းနှက်ခံရတဲ့တရားတွေနဲ့မနေ့အင်္ဂါနေ့ကတည်ဆုံခဲ့တဲ့11 Media Group ရဲ့မုံရွာသတင်းတောက်ဦးစိုးမိုးထွန်းကိုတော့ဒီကနေ့မှမြေချတကြိုပါဖြစ်ပါတယ်။ဦးစိုးမိုးထွန်းကွယ်လွန်ခဲ့ချိန်မှာတော့ဇနီးဖြစ်သူနဲ့ចောင်းသားအွယ်တားတူတို့ကျင်းရင်ခဲ့ပါတယ်ရှင်။မတ်တကင်ထားရဲ့ဆက်သွယ်မေးမြန်းချက်ကိုနားဆင်ခဲ့ကြရတာပါ VOE ရဲ့ညပိုင်းထုတ်လွှင့်တဲ့ Radio Season ကိုည10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတခါမှာတော့ဆောင်းနှင်းတွေဝေတဲ့ဒီနှစ်တကူရာသီရောက်တိုင်းဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့တခြင်းတွေ Christmas တခြင်းတွေကိုဖျော်ဖြေပေးနေကြဖြစ်ပါတယ်။ဒီကနေ့အတွက်တော့ထွန်းထွန်းနဲ့ဂျိုးကြတို့တည်ဆိုထားတဲ့ပြီးခဲ့တဲ့ဒီဇင်ဘာတခြင်းနဲ့ဖျော်ဖြေပေးပါမယ်ရှင်။နားဆင်ကြပါ။ဒါရှင်နေလဲဒီလိုစောင်းသချင်းလေးတွေကိုနားဆင်ရတာကြိုင်နေတတ်ကြမယ်လို့မျှော်လင့်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာစီစဉ်ဒုတိယပိုင်းမှာတော့မြန်မာမီဒီယာမြင်ကွင်းအပတ်စဉ်အားကစားသတင်းစာရတွေကိုနားဆင်ရဖို့လည်းရှိပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2016ခုနှစ်ဒီဇင်ဘာလ10ရက်ဗုဒ္ဓဟူးနေ့ညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီးည10:00နာရီထိလိုင်းတုံမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်ထဲမှာဆိုရင်တော့တက်ငယ်ပဋိအမှုတွေမှာခရိုင်တရားရုံးတွေအထိတရားစွဲဆိုမှသာအမြင့်ဆုံးပြည်တံတွေပေးနိုင်မယ်ဆိုတဲ့အကြောင်းကို
ကျွန်တော်တို့တက်ငယ်ပဋိအနေနဲ့ပတ်သက်လို့ရှိရင်เนาะပြည်တံကိုအနည်း20အထိချလို့ရပါတယ်တော့အဲ့ဒါကခရိုင်တရားရုံးအစင်းနဲ့စစ်ဆေးမှာ
တရားလွတ်တော်ရှိနေဦးရောဘတ်ဆန်အောင်ကခုလိုပြောသွားတာကိုနောက်ပိုင်းမှာပြည်စုံနားဆင်ရဖို့ရှိပါတယ်။ဒါပြင်ဦးကျော်စံသားရဲ့မြမရေးသုံးသက်ချက်အပတ်စဉ်အားကစားကဏ္ဍစာရတွေကိုနားဆင်ရဖို့လည်းရှိပါတယ်။အခုရင်ဆုံးတော့မြမမီဒီယာမြင်ကွင်းကိုနားဆင်ကြမှာပါ။ဒီဘက်မြမမီဒီယာမြင်ကွင်းမှာတော့တငယ်ပဋိမှုနဲ့ပတ်သက်လို့တရားရုံးစီရင်မှုပြဿနာမွန်ပြည်နယ်အစိုးရအကြီးအကဲတွေပေါ်မှာတိုင်ကြားချက်တွေကိုစုံစမ်းစစ်ဆေးမှုပြုလုပ်နေတယ်ဆိုတဲ့သတင်းစာရတွေကိုနားဆင်ရဖို့ရှိပါတယ်။မန်အင်ခိုင်ဦးရေးသားတင်ပြထားတာကိုဦးဆံမိုးဝေကကူညီတင်ဆက်ထားပါတယ်ရှင်။
အခုဒီဘက်မှာတော့အသက်မပြည့်သေးသူတွေပေါ်ကျူးလွန်တဲ့မရေမှုတွေနဲ့ပတ်သက်လို့တချို့နေရာတွေမှာတရားစီရင်မှုအားနည်းနေသေးတယ်လို့မီဒီယာတွေမှာထောက်ပြခဲ့ကြတယ်လို့တက်ငယ်အကြမ်းဖက်မှုတွေကိုသတင်းပတ်တိုင်းလူလူမှာနှစ်ပုတ်သုံးပုတ်ဖတ်ရှုကြားသိနေရပါတယ်ဒီလိုတက်ငယ်အကြမ်းဖက်မှုတွေကိုတားဆီးဖို့အတွက်မြို့နယ်တချို့မှာရှုံချပွဲတွေပြုလုပ်နေကြပါတယ်တငယ်မရေမှုတွေဒီနှစ်အတွင်းမှာတိတိတသားမြင့်တက်လာပေမဲ့အစိုးရဘက်ကတော့အများပြည်သူကျေနပ်လောက်အောင်ထိရောက်တဲ့အရေးယူတာမျိုးလှုပ်ဆောင်တာမရှိသေးပါဘူးပြည်သူတွေကတော့ဒီအမှုတွေကိုတေတံအထိထိရောက်တဲ့ပြစ်ဒဏ်တွေချမှတ်ပေးဖို့တောင်းဆိုမှုတွေရှိနေပါတယ်ကလေးတငယ်ဥပဒေအရဒီအမှုတွေမှာခရင်တရားရုံးအထိတက်ရောက်တရားစွဲဆိုမှုတွေပြုလုပ်မှသာအမြင့်ဆုံးပြစ်ဒဏ်တွေပေးနိုင်မယ်လို့အဲ့ဒီအမှုတွေမှာလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှေ့နေဦးရောဘတ်ဆောင်းကပြောပါတယ်
ကျွန်တော်တို့တက်ငယ်မတည်းအနေနဲ့ပတ်သက်လို့ရှိရင်เนาะပြည်တံကိုအနည်း20အထိချလို့ရပါတယ်တော်တော်အဲ့ဒါကခရိုင်တရားရုံးအစင်းနဲ့စစ်ဆေးမှာအနည်း20အထိချလို့ရတယ်တကယ်လို့မျိုးနဲ့တရားရုံးအစင်းနဲ့စစ်ဆေးမယ်ဆိုရင်တောင်းတော့9နှစ်ဒီပဲချလို့ရတယ်အဲ့တော့တရားစွဲတင်တဲ့အခါမှာเนาะနားလည်မှုရှိလို့ပဲဖြစ်ဖြစ်အဲ့ဒီလိုက်စားလို့ပဲရှိရှိတော့မတိုင်းမှုကိုခရိုင်တရားရုံးမတင်ပဲမျိုးနယ်တရားရုံးကိုတင်ပဲဆိုရင်တရားခါအတွက်ပြတ်တာမှုရသွားနိုင်တယ်တကယ်တမ်းကရာဇုချင်းတို့ဦးတွေနောက်ဆုံးတွေတရားမှာနေပဲသက်ရှင်ရုံးဆိုတာပြောတာလေသက်ရှင်ရုံးဆိုတာဒီခရိုင်တရားရုံးကိုဆိုလိုတာပေါ့နော်အဲ့တော့ခရိုင်တရားရုံးအစင်းနဲ့ပြရမယ်မူရင်းပြတ်တန်းချင်းဦးတွေကိုကြော်လုပ်ပြီးတော့ဘယ်ညွန်ကြားချက်ကိုမှလိုက်နာစရာအကြောင်းမရှိဘူးလို့ပဲကျွန်တော်တို့ကပြောချင်တယ်။ဒါနဲ့မြန်မာနိုင်ငံတဝမ်းမှာတန်နေရောတက်ကြီးရောဗရင်းမှုတွေအဖြစ်လူရဲမှုတွေဟာဘယ်လိုဝဖြစ်နေလဲ။အဲ့ဒါကိုတော့တားဆီးကဆွေနှိမ်နှင်းနိုင်မှုဆိုရင်ထိုက်တဲ့နဲ့ချစ်တံကိုအမှတ်ပေးဖို့လိုရဲ။ဥပဒေအရမတိုင်းမှုနဲ့ပတ်သက်ရင်မိဘရှင်မျိုးနဲ့ရှင်းနေတာတွေ့ရင်စကြတရားရုံးနဲ့မတက်ပိုင်တဲ့အပြင်လူနားတော်ဝင်မရှိပါဘူး။တော့ဒါကလေးတွေနဲ့အမှုပါလေဒီတိုင်းပါပဲ။ဒါပေမဲ့တော့အခုတရားရုံးကဆိုတာအဲ့ဒါကိုမလိုက်နာဘဲနဲ့တော့လူတကာကိုဝင်ဝင်ပေးတဲ့အခါကျတော့တွတ်သွားတဲ့မိန်းကလေးရတော့ဗဒိန်နဲ့ရှင်းကြရတဲ့တရားခွဲမှလူမှုရေးလူမှုအခွင့်အရေးနဲ့ဆုံးရှုံးရတဲ့ဆိုရဲအချင်းနဲ့နာနာဘဝကိုရောက်လာတော့ရဲဝတ်စွာမထွက်ဆုံးနိုင်အဲ့ဒီမှာတွေလည်းအားနည်းစိတ်တွေရှင်းနေပါတယ်ဒါဆရာယုံနေရလုပ်ရမယ့်ကိစ္စပါဆိုးတွေညာကြည့်ရလဲတတ်မှတ်ပြရမှာပါရဲတွေကလည်းပါဝင်ပြီးတတ်မှတ်ပြရမှာ
နောက်ထပ်ဆက်လက်ပြီးတော့တင်ပြချင်တာကတော့ကန့်ကွက်တိုင်ကြားမှုတွေခံရတဲ့မွန်ပြည်နယ်ဝင်းကြီးကျောက်တနင်္လာဤတိုင်းလွှတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌတို့ကိုဒီတစ်ပတ်မှာရန်ကုန် NLD ရုံးချုပ်ကိုခေါ်ယူပြီးတော့စုံစမ်းမေးမြန်းမှုတွေပြုလုပ်ခဲ့တဲ့ဆိုတဲ့သတင်းမီဒီယာတွေမှာဖော်ပြနေကြတဲ့အကြောင်းဖြစ်ပါတယ်။အခုလိုမျိုးခေါ်ယူတွေ့ဆုံတာဟာပထမဦးဆုံးလည်းဖြစ်ပါတယ်။ဘယ်လိုတိုင်ကြားခံရတယ်ဆိုတာမျိုးတော့ ထုတ်ဖော်ပြောဆိုလိမ့်မယ်မထင်ကြောင်းလေးလာသူတွေကမှတ်ချက်ပေးကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့မွန်ပြည်နယ်အတွင်းကနိုင်ငံရေးပါတီတချို့ကိုရိုက်ခတ်မှုရှိခဲ့တယ်လို့ဝင်းကြီးချုပ်ကိုခေါ်ယူစုံစမ်းမေးမြန်းရမှာလူမှုရေးကိစ္စတချို့လည်းပါဝင်တယ်လို့ပြောဆိုမှုတွေရှိနေပါတယ်အဲ့ဒီကြောင့်နဲ့ပတ်သက်ပြီးမွန်ပြည်နယ်ရေးမြို့နယ်လူမှုအကျိုးဆောင်အဖွဲ့ကကိုအောင်နိုင်ဝင်းကသူတို့ရဲ့ရေးမြို့နယ်အပါအဝင်မွန်ပြည်နယ်အတွင်းကပြည်သူတွေရဲ့သဘောထားတွေနဲ့ပတ်သက်ပြီးတော့အခုလိုပြောပြပါတယ်
။အဲပထမဦးဆုံးကတော့ကျွန်တော်ပြောချင်တာကသူ့ရဲ့ဝင်းကျုပ်ရဲ့စွမ်းဆောင်ရည်ပေါ့နော်။အဲစွမ်းဆောင်ရည်ဘိုင်းမှာကကျွန်တော်ဒီလူကြီးနဲ့အစိုးရဥမင်းမင်းပူးစည်းတဲ့ဒီဥဆောင်နဲ့အစိုးရစတဲ့လာကနေကဒီပထမဆုံးကအစိုးရဖွဲ့တွန်းမှာဒါသူတို့ချင်းချင်းပေါ့လေညီညွတ်မှုအားနေတာကိုပထမဆုံးတွေ့ရပါတယ်။အဲဒုတိယတစ်ချက်ကဒီအစိုးရရဲ့အုပ်ချုပ်ရေးရိုးမှာကျုပ်ရမယ်လုပ်ငန်းစီတွေမှာပြက်ကွက်တာတွေများတယ်။နောက်ပြီးရတော့ဟိုဒေတာတွန်းကပြည်သူ့ရဲ့အတန်ကလည်းရှင်းနှမှုမရှိတာတွေအများကြီးတွေ့ရတာပေါ့နော်။အဲ့တော့ဖြစ်နိုင်လို့ရှိရင်တော့ကျွန်တော်တို့ရဲ့အမြင်ကဒီအစိုးရအဖွဲ့ပြန်လည်ဖွဲ့ပြီးတခြင်းနဲ့ဆန္ဒကျွန်တော်တို့မှာရှိတယ်။ကျွန်တော်ပါဝင်အများကြီးရဲ့ဆန္ဒပါတယ
်။ရေးမြို့နယ်ကကိုအောင်နိုင်ဝင်းဖြစ်ပါတယ်။အဲ့ဒါတွေအပြင်ရန်ကုန်မြို့တော်ဝန်ရဲ့တက်ဝင်လှုပ်ရှားလမ်းများအစီအစဉ်ရနှစ်ရက်တာလှုပ်ရှားမှုစီစဉ်ခဲ့တဲ့တရင်ပြီးတော့မလေးရှားဝန်ကြီးချုပ်ကရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံပေါ်ကန့်ကွက်ဝေဖန်ပြောဆိုတဲ့သတင်းထိုင်းနိုင်ငံမှာထပ်မံကစားတဲ့ Suzuki ဘောလုံးပွဲစဉ်မှာမြန်မာအတင်းထပ်မံပြီးတော့ရှုံးနိမ့်သွားပြန်တဲ့အကြောင်းစတာတွေဟာအခုတစ်ပတ်အတွင်းလူပြောများတဲ့မီဒီယာသတင်းတွေဖြစ်တဲ့အကြောင်းတင်ပြရင်းလူကုန်ချုပ်လိုက်ရပါတယ်
မဲအင်ခိုင်ဦးနဲ့ဦးဆံမွေတို့အတူတင်ဆက်ထားတဲ့မြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြကြတာပါအခုတော့ဦးချော်စံသားရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်မြန်မာရေးသုံးသပ်ချက်မှာတော့စစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အင်အားချို့တချို့တွေကြားတိုင်းရင်းသားအင်အားစုချင်းညင်တွေကြားမှာတိုက်ပွဲတွေပြိပခါတွေပြန်ဖြစ်လာတာကိုကြည့်ရင်ပြည်အောင်စုငင်းကြဲရေးညီလာခံခေါ်ယူကျင်းပခဲ့တာဟာလက်တလုံးမှာအကျိုးမြတ်ထက်ငုံရှုံးနေတဲ့ပြဿနာတွေကိုပေါ်ထွက်လာစေသလားလို့ဆိုနိုင်ပါသလားမြန်မာရေးသုံးသပ်သူတွေဖြစ်တဲ့ကိုအောင်သူငယ်ကိုဝင်းမင်းတို့နဲ့ဦးစောစံသားတို့ဆွေးနွေးသုံးသပ်ထားပါရရှင
်ကိုအောင်သူငယ်ခင်ဗျာအခုမြန်မာနိုင်ငံမှာငင်းကြဲရေးညီလာခံကျင်းပပြီးတဲ့နောက်ပြည်သူတွေကတော့ငင်းကြဲရေးအတွက်အလားအလာကောင်းတယ်သဘောတူညီမှုရပြီးရှေ့ဆက်စရာအခြေခံတော့ရသွားလိမ့်မယ်လို့မျှော်လင့်နေကြပါတယ်အခုအဲ့ဒီညီလာခံကျင်းပပြီးတဲ့နောက်ပိုင်းမှာပဲတိုင်းရင်းသားဒေသတချို့နဲ့စစ်တပ်အကြမ်းမှတင်းမာမှုတွေဖြစ်လာတယ်စစ်တပ်ကထိုးစစ်ဆင်တဲ့အတွက်ကြောင့်တင်းချောင်ရတဲ့ရွာသားတွေအများကြီးဆီလာခဲ့တယ်ဆိုတော့ပထမဆုံးမိကျင်ကဘာကြောင့်ဒီညီညာရေးအခြေအနေဟာအလားအလာကောင်းတဲ့ဘက်ကိုမရွေ့လာဘူးလို့ထင်လဲအဲ့ဒီ27ပင်လုံးမှာကတည်းကအခြေခံသဘောတူညီမှုတစ်ခုမှမရရှိခဲ့တဲ့သဘောလားဟု
တ်ကဲ့ဟိုကျွန်တော်တို့အမြင်ပါတော့ပြီးခဲ့တဲ့27ပင်လုံးညီလာခံလုပ်တဲ့ခါကျတော့တဖွဲ့နဲ့ထွက်ပါသဘောထားမှဟိုတွင်ကြီးမှုရယူရတာမျိုးမရှိပါဘူးမရှိတဲ့ခါကျတော့တဖြည်းဖြည်းနဲ့အခုကတပ်ပွဲတွေပို့လဲဖြစ်လာတယ်ဈားထဲမှာပို့ပြီးတော့သဘောထားကွဲလဲစရာတွေရှိလာတဲ့အနေအထားမျိုးရှိလာပါလားဆိုတော့အဲ့ဒီအနေအထားနဲ့ပတ်သက်ပြီးတော့ကျွန်တော်အမြင်ကတော့စိုးရိမ်ရလည်းရှိပါတယ်ဒီကပို့ပြီးတော့ဟိုတခုခုတော့လုံးသိတဲ့အနေအထားမျိုးရှိတယ်လို့ဖြစ်မှာ
ဟုတ်ကဲ့အရေးပေါ်ဘာလို့သိတယ်လဲဆိုတော့မမေးခင်မှာ17ရာစုပင်လုံးလုတ်ခတ်ကြခဲကလူတချို့ကတက်မတော်ရဲ့သဘောထားကိုနည်းနည်းမေးခွန်းထုတ်ချင်ကြတယ်ဆိုတော့ဒေါန်ဆန်းစုကြည်ကတော့နှစ်ဖက်လုံးကိုညှိနှိုင်းလို့ဖြစ်မယ်ဆိုရဲအမြင်နဲ့သူကအကောင့်မြင်တဲ့စိတ်ကနေကျင်းပခဲ့တယ်။ဆိုတော့အဲ့လိုခေါ်ယူကျင်းပခဲ့တာနဲ့ပတ်သက်လို့ရောဘယ်လိုပြန်ပြောစရာတွေ့တယ်ကိုကောင်းတင်
။ဟိုတစ်ဖက်လုံးကတော့စဉ်းစားစရာအချက်တွေရှိပါတယ်။ဟောအခုနေသားမှာတော့မေကွန်ထုတ်စရာအခြေအနေမျိုးထိရောက်လာတဲ့အနေအထားမျိုးရှိပါတယ်။အထူးသဖြင့်တမတော်ကနေပြီးတော့ဟိုစိုက်ပွဲတွေပေါ့နော်။ဆိုတော့စပြီးတော့ဖြစ်လာတဲ့ကိစ္စမျိုးတွေရှိပါတယ်။နောက်တစ်ခါကျတော့ဒီ27ပင်လုံးပြီးတဲ့နောက်ပိုင်းမှာပဲတိုင်းသာအဖွဲ့စီအစည်းတွေကြားထဲမှာလည်းဒီချက်ပို့ပြီးတော့ဟိုပြဿနာတွေဖြစ်လာတဲ့အနေအထားမျိုးတွေရှိပါတယ်။ဆိုတော့အဲ့ဒီအနေအထားမျိုးကတော့ဒီချက်ပို့ပြီးတော့ဟိုစိုးရိမ်စရာအခြေအနေတွေရှိလာတယ်လို့ထင်ပါတယ်
။ဘိုးမင်းသဘောထားကိုလည်းကျွန်တော်သိချင်ပါတယ်။အခုတိုက်ပွဲတွေပြန်ဖြစ်တဲ့ကိစ္စဆိုတော့ဘာကြောင့်ဖြစ်ရလဲဆိုတာပထမဆုံးအကြံဉာဏ်လေးသုံးသပ်ပါအောင
်။အဓိကကတော့ဒီတက်မတော်ဘက်မှာဒီရှိတဲ့စဉ်းစားချက်တစ်ခုပေါ့နော်။အခုဒီတိုင်းသာအဖွဲ့တွေအနေနဲ့ပြီးခဲ့တဲ့ပင်လုံးညီလာခံကိုလာတက်ခဲ့တော့လည်းပဲဒီ NCA တနိုင်ငံလုံးပြစ်ခတ်အစိုးရအချုပ်ကိုပေါ့နော်လက်မှတ်မထိုးသေးတဲ့အတွက်ထိုးလာအောင်လို့ဒီစီရေးရဖိအားပေးရမယ်လို့သူတို့စဉ်းစားထားချက်ရှိပါတယ်။ဒါပေမဲ့တကယ်တမ်းလက်တွေ့မှာကအဲ့လိုတိုက်လိုက်တဲ့အတွက်ဒီလက်မှတ်ထိုးဖို့အနေထားကပို့ပြီးတော့ခက်ခဲသွားပါတယ်။ဘာလို့လဲဆိုတော့ဒီတိုင်းသားတွေဘက်ကယုံကြည်မှုကျဆင်းသွားလို့ဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဒီတက်မတော်ဘက်ကနောက်သဘောထားတစ်ခုကပါရှိနေပြန်လဲဆိုတော့ဒီစစ်ဆေးရေးတွေမပြေလည်လို့
ဥမာ NC လက်မှတ်မထိုးလို့ပေါ့လေတစ်ချိန်ပြန်တက်ရတယ်ဆိုတော့အဲ့ဒီချိန်မှာတက်မတော်အနေနဲ့နေမည်အသာစီးရမှုတို့ကလိုချင်ပါတယ်တိုင်းသားတွေနေမည်တွေအများကြီးတက်တယ်အများကြီးရှိနေမယ့်နေထားမျိုးတို့ကစိုးရိမ်နေရှိပါတယ်နောက်ဆုံးတစ်ချက်ကတော့ဒီနေမည်ကတရားစာတာတွေနဲ့အများကြီးဒီကြွယ်ဝနေတဲ့အခါကျတော့နေမည်ပူရလေတရားစာတာကနေရတဲ့အမျက်တရားလည်းများလေဖြစ်တဲ့အတွက်ဒါတို့နှစ်ဖက်လုံးကအပြိုင်ဆိုင်လိုချင်ကြတာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့အဲ့ဒီတက်မတော်ရဲ့အမြင်သုံးချက်ကိုဝင်းမင်းသုံးသပ်ပြတာပထမတစ်ခုကစီးရင်နဲ့ပတ်သက်တယ်နောက်တစ်ခုကစီးပွားရေးနဲ့ပတ်သက်တယ်ဆိုတော့နိုင်ငံရေးအမြင်သူတို့အားနည်းရပါသူတို့ကမြင်ထားတာတကယ်တော့ဒီပြည်ထောင်စုသားတွေညီညွတ်ပြီးတော့စစ်မှန်တဲ့ Democratic Federal ပြည်ထောင်စုမျိုး Democracy Federal ပြည်ထောင်စုမျိုးထူထောင်လာနိုင်မှနိုင်ငံရေးအဖြစ်ပို့ပြီးတော့ရှေ့ကိုရွေ့လာမယ်အချိန်နဲ့အလုံးကောင်းလာမယ်ဆိုတော့နိုင်ငံရေးအဖြစ်တော့သူတို့သိမတွေးဘူးပေါ့သဘော
ဒီနေ့မှတော့ဆရာဒီတက်မတော်ဒီတက်တည်းရဲ့သဘောထားပေါ့နော်နိုင်ငံရေးတစ်ခုလုံးကိုသူတို့ကစဉ်းစားကြတာတော့အားနည်းလေးရှိပါတယ်ဒီနိုင်ငံရေးကောင်းဆောင်တရားပဲဒီနိုင်ငံရေးတစ်ခုလုံးဒီ Federal ပြည်ထောင်စုဟလာဒီတိုင်းပြည်ရဲ့စီးပွားရေးတစ်ခုလုံးပေါ့နော်မျှဝေပြီးတော့နှစ်ဖက်ပြေလည်အောင်စဉ်းစားတော့လည်းပဲတက်မတော်တွေကတော့ဒီသူတို့ရဲ့တိုက်ပွဲတွေတည်ရရှင်ရေးဟလာဒီနယ်မြေစိုးမိုးရေးဒါတွေကသူတို့တက်ကအဓိကရည်မှန်ချက်သွားဖြစ်နေပြီးတော့ဒီတတိုင်းပြည်လုံးအနေထားခုနကငြိမ်းချမ်းရေးတစ်ခုလုံးရဖို့ဟလာဖယ်ရယ်ပြည်သူစုဖြစ်ဖို့ဆိုတာကကြတော့ဒီသူတို့ရဲ့ဒုတိယဦးစားပေးဖြစ်ပါတယ်အဲ့တော့ဒီနေရာမှာတက်မတော်အနေနဲ့စဉ်းစားဖို့တို့တာကတော့ဒီတိုက်ပွဲသေးသေးလေးတွေကိုကြည့်မလားတတိုင်းပြည်လုံးဒီငြိမ်းချမ်းတာကိုရှိမလားပေါ့နော်အနာကမှာဘလို့ပုံဖော်ခြင်းလဲတက်မတော်ကောင်းဆောင်တွေအခန့်ကဏ္ဍဒီနေရာမှာဆွန့်ဖြတ်ချက်ပေးရမှာဖြစ်ပါတယ
်တစ်ခုခုအဖြေရှာသိနေလို့ထင်တယ်လို့ကုံသူကြီးဆိုတော့ကပြောတယ်အဲ့ဒီတော့ဘယ်လိုအဖြေမျိုးရှာသိမှာလဲအခုကြာကာလမှာ
ဟုတ်ကဲ့ကျွန်တော်မြင်လာတော့ကျွန်တော်တို့တိုင်းပြည်မှာဖက်ဒရယ်စနစ်တည်ဆောက်ရေးနဲ့ပတ်သက်လို့အဖွဲ့ကြီးအားလုံးကသဘောတူကြတဲ့အနေအထားမျိုးတော့ရှိပါတယ်ဆိုတော့ဒါပေမဲ့ဘယ်လိုဖက်ဒရယ်မျိုးကိုတည်ဆောက်မှာလဲနောက်တစ်ခုတိုင်းရင်းသားတွေရဲ့ကျမ်းမာရေးကမ္ဘာ့ပညာရေးကိစ္စအနေနဲ့ပတ်သက်လို့ပြန်ပြီးတော့သူကအဖွဲ့ရှင်နဲ့ကြားတဲ့ပေါင်းစည်းမှုပေါ့နော် convergence လို့ကျွန်တော်ခေါ်ပါတယ်ဆိုတော့အဲ့လိုအနေအထားမျိုးတွေကလည်းဘယ်လိုရှိပါလဲပေါ့နော်ဆိုတော့အဲ့ဒီအနေအထားနဲ့ပတ်သက်လို့အခုလောလောဆယ်အချိန်ကြီးကတော့မူတွေမပြတ်သားသေးဘူးလို့ကျွန်တော်ထင်ပါတယ
်လူတွေအဓိကမေးခွန်းထုတ်ကြတာကတော့စစ်တပ်ရဲ့သဘောထားပဲဖြစ်ပါတယ်ဆိုတော့တကယ်လို့သူတို့ဘက်ကသာမှန်ကန်တဲ့သဘောထားစစ်မှန်တဲ့ညီညာရေးလူရင်းနဲ့ဆိုရင်ဒါဟာဖြစ်နိုင်တယ်လို့တွက်ကြပါရယ်ကောင်သူကြီးကအဲ့ဒီကိစ္စနဲ့ပတ်သက်ပြီးပြောချင်ပါလေစစ်တပ်ပေါ်မှာကောင်သူကြီးကအမြင်ကြည်လင်ပါသလားသူတို့တိုင်းရင်းသားညီညာရေးအမှန်တကယ်လူချင်းတဲ့အစ်မှန်လူချင်းတဲ့ဆန္ဒရှိနေရပြီ political will သူတို့စီမှာရှိလို့ထင်ပါလား
ဟုတ်ကဲ့ကျွန်တော်တို့ပြီးခဲ့တဲ့ဟိုဒီ27ရာစုပြည်လုံးအစည်းအဝေးကနေစလို့ပါနော်အဖွဲ့ကြီးပေါင်းစုံကနေပြီးတော့သူတို့ရဲ့သဘောထားပေါင်းစုံကိုပြောပြနိုင်တဲ့အနေအထားမျိုးရခဲ့ပါတယ်တော့အဲ့ဒီအချိန်မှာကျွန်တော်တို့ပြောရတာကတော့Pandora box ဆိုတော့เนาะကျွန်တော်တို့ကဒီတက်တာကြီးတစ်ခုကိုဖွင့်လိုက်သလိုပဲအချိန်ကြီးကဘောင်းဆုံးဖြစ်သွားနိုင်တဲ့အနေအထားမျိုးကိုရောက်လာခဲ့ပါတယ်ဆိုတော့အဲ့လိုရောက်လာတဲ့အနေအထားမှာတော့စပ်ပရောဘက်ကနေပြီးတော့ဘယ်လိုရပ်တည်မလဲဆိုတိုင်းသားတွေဖွဲ့ကလည်းဘယ်လောက်ထိကိုဆက်ပြီးတော့ရှေ့တိုးရမလဲပေါ့เนาะဆိုတော့ဒီလိုအနေအထားမျိုးကတော့ဖြစ်လာခဲ့ပါတယ်ဆိုတော့အဲ့ဒီအနေအထားနဲ့တကယ်နဲ့ဆက်မှာပဲစိုးရိမ်စရာတွေလည်းရှိလာတယ်တော့ကျွန်တော်ထင်ပါတယ
်ဆိုတော့အခုဒီညရဲ့ညီလာခံပထမတကြောကျင်းပလိုက်ပြီးနောက်မှာက more question than answer ဖြေတဲ့မိစရာကပူပြီးတော့ပေါ်ထွက်လာတယ်လို့ဆိုရမှာပေါ့ဆိုတော့ဒီဒီလာခံပြီးရင်နောက်တစ်ချိန်မခေါ်ခင်ကြားမှာလည်းပဲနိုင်ငံရေးအဖြစ်ညှိနှိုင်းတဲ့အစည်းအဝေးတွေလာစဉ်ကျင်းပသွားမယ်လို့ပြောပါတယ်အဲ့ဒီကိစ္စရောအလားအလာပဲလို့ကြားပါလဲ
အခုအချိန်မှာတော့သူတို့အနေနဲ့ national dialogue လို့ခေါ်တဲ့တိုင်းသားအဖွဲ့အစည်းတွေကြားထဲမှာသူတို့ဆက်ပြီးတော့ဟိုဆွေးနွေးကြတဲ့ကိစ္စတွေဖြစ်လာခဲ့ပါတယ်ဘလောက်ကြီးဆက်ပြီးတော့ဆွေးနွေးဝဲရရှေ့သွားနေတယ်ဆိုအခုလိုစိုးရိမ်ပြီးတော့မှုတွေကိုဘလောက်ကြီးချော့ချနိုင်မှာပေါ့မျိုးကုန်းထောက်ရမယ်ဆိုတော့အနေအထားမျိုးရှိလာပါတယ
်ဆိုတော့ဒီဒုတိယတကြောညီလာခံကျင်းပဖို့အစည်းအဝေးရှိနေတယ်လို့ဆိုပါတယ်ဆိုတော့အဲ့ဒီအကြောတိရောက်လာနိုင်မဲ့အချိန်မျိုးရှိပါသေးရဲ့လားအဲ့တော့
ဟုတ်ကဲ့ပထမအချိန်ညီလာခံပြီးပါနောက်ထပ်2018ခုနှစ် February လာလို့ထင်ပါတယ်ဆိုတော့အဲ့လောက်ကာလမှာတော့ဒုတိယအချိန်ညီလာခံဆက်ပြီးတော့ကျင်းပဖို့ရှိပါတယ်ဆိုတော့အဲ့ညီလာခံမှာတော့ဘယ်လောက်ထိပေါ့နော်ကျွန်တော်တို့82နိုင်မလဲဘယ်လောက်ထိတိုင်းတိုင်းအင်အားစုတွေပါလာမလဲပေါ့ဆိုတော့အဲ့လိုအနေထားတော့ဆက်ပြီးတော့ဟိုကျွန်တော်တို့အနေနဲ့စိုးရိမ်စရာပိုတော့ရှိလာပါတယ်ရှိလာတော့ဘယ်လောက်ထိကျွန်တော်တို့ဟိုရှေ့ဆက်ပြီးတော့စီးအောင်နိုင်မလဲဆိုတဲ့အနေထားပေါ်မှာလည်းမူတည်ရလို့တော့ထင်ပါတယ
်အဓိကစီးနေရမှာကဘယ်သူတွေလဲကောင်သူချင
်းအဓိကတော့ကျွန်တော်အမြင်ကတော့ NLD အနေနဲ့ဘယ်လောက်တိုင်းတာထိဟိုရက်မယ်ဆိုတဲ့သဘောထားကိုကျွန်တော်တို့သိချမတွေ့ရပါဘူးခင်ဗျာဆိုတော့ကသူတို့အနေနဲ့ဒိုင်လူကြီးပဲလုပ်ပါလားဒါမှမဟုတ် NLD ကိုနဲ့ကရောဘလောက်တိုင်းတာဒီကိုသဘောထားဟိုတိတိကျကျပြင်ပြမှာလဲဒါမှမဟုတ်လို့ရှိရင်လည်းဟိုဘယ်လိုခေါ်မလဲတိုင်းသားတွေရဲ့ဇာတ်မှာ 老弟，我们了就结婚，谁家比你买来我呢？在老李他了，俺那里把的过年呢都比他们主要都表现嘛嘞。
俺那里嘞，家嘛比家人家平日吃嘛嘞，国民不如做不下来。我发现，这怕个咱们老年人来吃肉，变来吃面也吃肉，好人家吃也肉啊，都答应大人来吃肉嘞。都说今年嘛，咱们老人答应大家都比较。他在他们吃辣乎乎跟高山吃的时候那里也开开过来了到了对面的二十年嘛国民没有做法了
好吧这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些这些ဒီတိုက်ပွဲဖြစ်နေတဲ့ပုံမှာလဲစနားချက်တရားတစ်ဖက်နဲ့တစ်ဖက်ကဒီအစွန်းတစ်ဖက်ကိုရောက်နေပါတယ်ပရာဒလန်တန်တလန်ပေါ့အဲ့တော့ဆူရာကတော့ဒီတက်မရဘက်ကစနားတာတော့ NCO ထိုးလိုက်အဲ့ဒါဆိုလို့ရှိရင်အပြစ်ခံရစေပြီးသွားမယ်နေနေဆက်ဆင်းနေမယ်ဒါပေမဲ့တိုင်းနာရိတ်ဘက်ကစနားတာကြတော့အပြစ်ခံရစေကိုယဉ်ကျေးညာပေးအဲ့ဒါမှတခြားချက်တွေလည်းသူတို့တောင်းဆိုရတာပေါ့နော်ဒီတေးကြအောင်ဒီတိုက်ပွဲတွေရပ်သွားအောင်လုပ်ပြီးတော့မှ NCO ကိုထိုးမယ်အဲ့တော့အဲ့လိုမျိုးဒီနှစ်ဖက်ဖြစ်နေတဲ့အနေအထားမှာနှိမ့်နိုင်ရတော့ခက်ပါတယ်ဆရာဒါပေမဲ့တစ်ချိန်နဲ့မှာပဲတိတိကျကျ NLD ဆိုရတယ်နဲ့ဥဆောင်မညှိနိုင်မယ်ဆိုလို့ရှင်တော့သူမသားကိုမသားသူမနာကိုမနာပါဆရာရယ်ဒီ NCO လည်းတစ်ချိန်နဲ့မှာထိုးသလိုဟလာတက်ခဲ့ရဲ့ဆေးကိုလည်းတစ်ချိန်နဲ့မှာချိန်ညာပေးတာမျိုးတပြိုင်နက်ပေါ့နော်လှုပ်လို့ရတာညှိလို့ရတာမျိုးတွေအများကြီးရှိပါတ
ယ်ဟုတ်ကဲ့ဆိုတော့ဒီတိုင်းရင်းသားပြဿနာပြည်လဲရေးရှိလားလားကိုကွန်သူရင်းဘယ်လောက်ထိမှန်ပြီးတော့ကြည့်ပါလေဆိုရပါဆိုရဒီ NLD အစိုးရရဲ့ပထမစက်တန်း၅နှစ်အတွင်းမှာဖြစ်လာနိုင်သလားဘယ်အဆင့်ထိရောက်နိုင်မယ်လို့အစွမ်းကိုမျှော်လင့်နိုင်ပါသလဲကျွန်တော်တို
့ဟုတ်ကဲ့ဟိုပြီးခဲ့တဲ့ကျွန်တော်တို့အခု27ရာစုပင်လုံးအစည်းအဝေးမှာကျွန်တော်တို့လည်းတက်ခွင့်ရပါတယ်ဆိုတော့အဲ့ဒီအနေထားမှာဆိုလို့ရှိရင်နောက်ထပ်တစ်ဆင့်ဘယ်လောက်ထိခရီးပေါက်နိုင်မလဲဆိုတာကတော့လက်ရှိအစိုးရကဘယ်လောက်ထိများများဆန်းဆန်းပေါ့နော်ဆိုတော့ကျွန်တော်ဒီကိစ္စလေးလုံးနိုင်မလဲဆိုတဲ့ပုံအမူကြီးရလို့ထင်ပါတယ
်ဆိုတော့တက်မတော်ကတော့ဒီစီးရေးအမြင်အခုလောလောဆယ်ဖြစ်နေစီးမြင်ပြစီးရေးအမြင်နဲ့စီးပွားရေးအမြင်ကလွယ်လို့ကျပြတဲ့နိုင်ငံရေးအမြင်မြင်နိုင်တဲ့အယူဆမျိုးတချင်းမှာပြောင်းလဲလာမယ်လို့ကိုယ်မင်းဘယ်လိုသုံးသပ်
ပြောင်းလဲလာနိုင်ပါလဲဆရာအထူးသဖြင့်တော့အခုမကြသေးခင်ကဒီသွားတဲ့ဒီလေးလာရေးခီးစဉ်ပေါ့နော်မတောင်အာဖရိကလိုမျိုးအဲ့လိုမျိုးကိုသွားလေးလာတဲ့ခါမှာအခုလို
ဒီကကောင်းဆောင်တွေပါတခြားဒီကောင်းဆောင်တွေနဲ့ဒီတိုင်းနာကောင်းဆောင်တွေပါဝင်ပေါ့နော်အဲ့ဒါအထူးလိုသွားလေတဲ့ခါကျလို့ရှိရင်ထားနိုင်ငံတွေရဲ့အတွေ့အကြုံလည်းသိပြီးတော့အခုလုံးနေထားဖို့ပေါ့နော်ပုံမြင်လာပြီးတော့ကျွန်တော်တို့ရဲ့တစ်ဆင့်ဖက်တဲ့ဖက်ခံစားချက်တွေကိုနားထောင်လာနိုင်မယ်အဲဒီခါမှာကျွန်တော်တို့ဒီယုံကြည်မှုတစိုးတရားရလာနိုင်တယ်ပေါ့ဆရာနော်အဲ့ဒါနောက်ပိုင်းမှာမှဖက်တဲ့ဖက်နှိမ့်နိုင်ပြီးတော့နော်မျှဝေခံစားနိုင်တဲ့အချိန်ကိုရောက်လာတဲ့ခါကျလို့ရှိရင်တော့ဒီ channel ရဲ့လောကကောင်းစားအနေထားလို့ဖြစ်မှာပါဆရာ
ဥကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြတာပါတော်တော်ရှင်များရှင် VOA ရဲ့ Radio နဲ့ရုပ်မြင်သံကြားစီစဉ်တွေကိုထုံးလွှင့်တဲ့ချိန်နဲ့တပြိုင်နက်တည်းမှာပဲ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ရှင်
Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံချင်းချင်းလုံလံမွဲလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်တိုယဉ်ကျေးမှုဆိုတာသူတို့အတွက်ကစိတ်မှုလေဘေးကလည်းဒုံညင်းအိမ်ကြီးလောက်သွား
The possibility of a great transformation is in sight for our country. An important step.That will take us nearer to a truly
revolution.
မြန်မာနိုင်ငံကငွေကြီးရေးဈေးကွက်အလုတ်အကိုင်းနဲ့အခွင့်အလမ်းအပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့ internet စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလာစီစဉ်တွေကိုညနေပိုင်းရေဒီယိုစီစဉ်ပြီးပြီးချင်း9နာရီမှာ Asia Set 7ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်အခုတစ်ခါမှာတော့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြအောင်ပါကိုရဲနိုင်တင်ဆက်ထားပါတယ်ရှင်
ဗီဒီယို
ဲ့တပတ်တွင်အောက်စားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ယောဘာချန်ပီယံစ်လိဘောလုံးပွဲစဉ်တွေထွက်လာပါပြီ။အာစနော်ကဘိုင်ယန်မြူးနစ်နဲ့တွေ့မှာပါ။ဒီပါဥက္ကဋ္ဌဟောင်းဆက်ဗလက်ရဲ့အယူခံကို CS ကပယ်ချလိုက်ပါတယ်။လက်ဝဲမစခင်မီဒီယာတွေ့ဆုံပွဲမှာပဲဝယုံသုံးကားဖြစ်ခဲ့တဲ့ဗြိတိန်ဘက်ကလက်ဝဲသတင်းနဲ့အတူကမ္ဘာတဝန်းကတပတ်တွင်တခြားထိပ်တန်းအောက်စားသတင်းတွေကိုပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ
။ So first step
ယောဘာချန်ပီယံစ်လိဂ်ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေထွက်လာပါပြီ။ဆွစ်ဇာလန်နိုင်ငံနီယံမြို့မှာတင်းလာနေကမဲနိုက်ခဲ့ကြတာမှာမန်ချက်စတာစစ်တီနဲ့မော်နာကို၊ရီယယ်မက်ဒရစ်နဲ့နာပိုလီ၊ဘန်ဖီကာနဲ့ဘော်ရူစီယာဒေါ့မန့်၊အာစနယ်နဲ့ဘိုင်ယန်မြူးနစ်၊ပေါ်တိုနဲ့ယူဗန်တက်စ်၊လီဗာကူစန်နဲ့အက်တလက်တီကိုမက်ဒရစ်ပါရစ်စိန့်ဂျန်ဘိန်းနဲ့ဘာစီလိုနာ၊ဆဗီလ်နဲ့လက်စတာစစ်တီတို့တွေ့ကြမှာဖြစ်ပါတယ်။အာစနယ်နဲ့ဘိုင်ယန်မြူးနစ်နှစ်သင်းစလုံးကတော့ပွဲချက်ဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ပထမကြော်ပွဲတွေကတော့ဖေဖော်ဝါရီ14ရက်15ရက်21ရက်နဲ့22ရက်နေ့တွေမှာကစားမှာဖြစ်ပြီးတော့ဒုတိယအကြော်ကတော့မတ်လ9ရက်8ရက်နဲ့14-15ရက်နေ့တွေမှာကစားကြမှာဖြစ်ပါတယ်။ Europa League ဘောလုံးပွဲဖက်မှာတော့ Manchester United ကပြင်သစ်က Saint Etienne နဲ့တွေ့မှာဖြစ်ပြီးတော့ Tottenham ကတော့ Belgium က Genk နဲ့ကစားမှာဖြစ်ပါတယ်ခင်ဗျာ။ FIFA ဥက္ကဋ္ဌဟောင်း Sepp Blatter ကတော့သူ့ရဲ့အယူခံရှုံးသွားပြီဖြစ်ပါတယ်။ UEFA ဥက္ကဋ္ဌဟောင်း Platini ကို Swiss franc ငွေနှစ်သန်းပေးကြတာနဲ့ပတ်သက်ပြီးတော့ Sepp Blatter ကိုဘောလုံးလောကကနေချောင်းနေပယ်ထားတာကို CAS လို့ခေါ်တဲ့အောက်သားဆိုင်ရာအငင်းပွားမှုတွေနဲ့ပတ်သက်တဲ့ခုံရုံးကိုအယူခံဝင်တာမှာ CAS ကပယ်ချလိုက်တဲ့အတွက်သူဟာချောင်းနဲ့ဆက်ပြီးတော့အပယ်ခံရမှာဖြစ်ပါတယ်။ဒါပြင် Blatter အနေနဲ့ Swiss franc ငွေ5000လဲဒဏ်ငွေပေးဆောင်သွားမှာဖြစ်ပါတယ်ခင်ဗျာ။ချိန်ထဲမှာပဲ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကတောင်အာဖရိကဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဟောင်းနဲ့နောက်ထပ်တာဝန်ရှိသူ၂ယောက်ကိုဘောလုံးလောကကနေထုတ်ပယ်လိုက်ပါတယ်။2010ခုနှစ်ကတောင်အာဖရိကအသင်းရဲ့ချစ်ကြည်အခြေစံပွဲမှာပြိုင်ပွဲစီးမြင်းတွေကိုချိုးဖောက်ခဲ့တာကြောင့်တောင်အာဖရိကဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဟောင်းကတ်စတန်နေမတန်ဒါနီကို9နှစ်ထုတ်ပယ်လိုက်ပြီးတော့ဇင်ဘာဝေဘောလုံးအဖွဲ့ချုပ်တာဝန်ရှိသူဂျွန်နသန်ဘူဆာဗန်ဂါနာနဲ့တိုဂိုလက်ရွေးစင်နီးပြဟောင်းဘန်နာချနီယိုတို့ကိုရာသပ်ပံထုတ်ပယ်လိုက်တာဖြစ်ပါတယ်ခင်ဗျာ go 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 arigato go 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 ကမ္ဘာဘောလုံးပွဲတွေမှာအသင်းတွေထပ်တိုးသွားဖို့ကိစ္စနဲ့ပတ်သက်ပြီးတော့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino ကကာကွယ်ပြောဆိုလိုက်ပါတယ်2026ကမ္ဘာဖလားကစပြီးတော့လက်ရှိကျင်းပနေတဲ့32သင်းကနေအသင်း40ဒါမှမဟုတ်48သင်းထိထပ်တိုးသွားဖို့ FIFA ကစဉ်းစားနေတာပါအသင်းတွေထပ်တိုးဖို့အဆိုပြုချက်၄ခုရှိပြီးတော့ FIFA ဥက္ကဋ္ဌကတော့48သင်းအထိတိုးဖို့ကိုအဆိုပြုထားပါတယ်သူကပထမအဆင့်မှာအုပ်စုတစ်ခုမှာ3သင်းနဲ့16အုပ်စုထားဖို့အဆိုပြုထားပါတယ်။သူရဲ့အဆိုပြုချက်ကလက်ရှိပြိုင်ပွဲလို့ပြိုင်ပွဲအချိန်နဲ့အခြေခံပုံစံကအပြောင်းအလဲရှိမှာမဟုတ်ဘူးလို့ပြောပါတယ
်။ What I can say already now just to be very clear is that all these formats can be
ခုကျွန်တော်ဘက်ကရှင်းရှင်းလင်းပြောနိုင်တာကအဲ့ဒီပုံစံအားလုံးကအခုပြိုင်ပွဲကျင်းပနေသလို32ရက်ထင်းနဲ့ကစားနိုင်တယ်လို့အခုလိုပဲကွင်း12ကွင်းမှာကစားနိုင်ပါတယ်။ Final အထိတက်တဲ့2သင်းကတော့9ပွဲကစားရမှာဖြစ်ပါတယ်။
ဂျမနီနီးပြပါဝင်ဝေဖန်သူတွေကတော့အခုလိုအသင်းတွေကိုတိုးလိုက်တဲ့အတွက်ပြိုင်ပွဲရဲ့အစဉ်တန်ရော့ကျသွားနိုင်တယ်လို့ထောက်ပြကြပါတယ်။နာမည် FIFA ဥက္ကဋ္ဌကတော့ဒီအကြောင်းပြချက်ကိုလက်မခံဘဲပယ်ချလိုက်ပါတယ်။ဆိုတော့မြန်မာဘောလုံးပရိသတ်တွေကရောကမ္ဘာဖလားမှာအသင်းတွေထပ်တိုးသွားတင်တယ်လို့မြင်ပါသလား။ UEFA ဥက္ကဋ္ဌတဲ့ Alexander Seferin ကတော့ပြိုင်ပွဲတိုးချဲ့သွားဖို့ကိစ္စကိုသူ့အနေနဲ့ထောက်ခံသွားဖို့သိမ့်မသိကြဘူးလို့ပြောလိုက်ပါတယ်ခင်ဗျာ။ဥရောပဘက်ကဘောလုံးပွဲတွေကိုကြည့်မယ်ဆိုရင်တော့အင်္ဂလန်ပရီးမီးယားလိဂ်မှာဒီတစ်ပတ်လက်ရှိချန်ပီယံလက်စတာစီးတီးနဲ့မန်ချက်စတာစီးတီးတို့တွေ့ကြပါတယ်။ဒီနေ့မှာခြေစွမ်းပြောက်ပြီးတန်းစင်းဆုံးအထက်နားမှာရောက်နေတဲ့လက်စတာကဒီပွဲမှာခြေစွမ်းပြောက်ပြီးတော့မန်စီးတီးကို၄ဂိုးနှစ်ဂိုးနဲ့နိုင်သွားပါတယ်။အင်္ဂလန်ရှေ့တန်းလူဂျေမီဗာဒီရဲ့ hat-trick အပါအဝင်လက်စတာက၄ဂိုးအရင်သွင်းတာဖြစ်ပြီးတော့မန်စီးတီးကပွဲပြီးကနေမှ၂ဂိုးပြန်ရခဲ့တာပါ။Mercedes ကိုနိုင်လိုက်တာနဲ့ပတ်သက်ပြီးတော့ Leicester နီးပြ Ranieri ပြောတာကတော့
was special because we wanted to give something different to our fans
because ခုချိန်ထိကျွန်တော်တို့ကောင်းကောင်းခြေဆွမ်းမပြနိုင်သေးပါဘူး။ဒါကြောင့်မလို့ကျွန်တော်တို့ပြည်သက်တွေအတွက်တစ်ခုခုလှုပ်ပြခြင်းပါလေ။ဒါကြောင့်ဒီပွဲနိုင်တာအရန်ကောက်ပါတယ်။ကျွန်တော်တို့ဒီနှစ်ရှုံးပွဲတွေများနေပြီးတော့ပေါ်တိုနဲ့ပွဲပြီးမှကျွန်တော်တို့အများကြီးပြောဖြစ်ခဲ့သလိုဒီပွဲမှာအကောင်းဆုံးတုံ့ပြန်နိုင်ခဲ့ပါတယ်။ Mercedes ကဝေးကွင်းရလက်အကောင်းဆုံးဖြစ်လို့သူတို့ကဒီလိုနိုင်ဖို့ကတိတ်အရေးကြီးပါတယ်။ဂျေမီဗာဒီလည်းခြေစွမ်းပြနိုင်ခဲ့ပါတယ်။မနစ်ကလိုမျိုးခြေစွမ်းမျိုးပြင်ရဖို့ကသူ့အတွက်အရေးကြီးပါတယ
်။မက်ဆီဒီနီးပြဘက်ဂေါ်ဒီယိုလာကလည်းဒီပွဲရှုံးသွားတဲ့ပုံမှာအခုလိုပြောပါတယ
်။ I have to improve to solve that, yeah, that's true. But
I want to play.
ကျွန်တော်အနေနဲ့နောက်တန်းကိုဂူထက်တိုးတက်အောင်လုပ်ဖို့လိုပါတယ်။ကျွန်တော်ကတော့ကျွန်တော်နဲ့အဆင်ပြေတဲ့ပုံစံကိုပဲကစားချင်ပါတယ်။ကိုကဂူပေးရရင်လည်းအဲ့ဒီထက်ပိုပြီးတော့ပြန်သွင်းနိုင်အောင်လုပ်မယ်။ဒီပုံစံကအခုဘောလုံးရာသီမှာတချို့ပွဲတွေကလည်းလွဲရင်ကျန်တဲ့ပွဲတွေကအဆင်ပြေပါတယ်။ကျွန်တော်တို့ဒီနေ့ကစားတာမကောင်းဘူးလို့မပြောနိုင်ပါဘူး။ကျွန်တော်နီးပြပွားမှာဒီလောက်ထိဂိုးမပေးရဘူးပါဘူး။ဆိုတော့ကျွန်တော်အနေနဲ့ဘာကြောင့်ဆိုတာပြန်သုံးသပ်ဖို့လိုပါတယ
်။ရိရှာလက်ဝဲချန်ပီယံလူဝဲကတော့ပွဲမစခင်တည်းကပြဿနာတွေဖြစ်ပြီးတော့ရုပ်ရုပ်သေးသေးဖြစ်ခဲ့ပါတယ်။အရင်တုန်းကကမ္ဘာ heavyweight champion ဆုအတွက်စိန်ခေါ်သူဖြစ်ခဲ့တဲ့ Derek Chisora နဲ့ရိရှာလက်ဝဲချန်ပီယံ Dillian White တို့မထိုးသက်ခင်ပြီးခဲ့တဲ့သတင်းပတ်ကဒရင်သာရှင်းလင်းပွဲလောက်တာမှာပြဿနာတွေဖြစ်ခဲ့တာပါပထမတစ်ရက်ကချီဆိုရာက white ကိုရေနဲ့ပတ်ခဲ့ပြီးတော့နောက်တစ်ရက်မှာလဲချီဆိုရာကသပွဲကုံကိုမှပြီးတော့ white ကိုပြစ်ပေါက်ခဲ့ပါတယ်ဒါကို white ရဲ့နီးပြားကလည်းသပွဲပေါ်မှာရှိတဲ့အရာတစ်ခုနဲ့ချီဆိုရာကိုပြန်ပြီးတော့ပြစ်ပေါက်ခဲ့လို့လုံကြုံရေးတွေကကြားထဲကဝင်ဆွဲတဲ့အထိဖြစ်ခဲ့တာကြောင့်ဒီပွဲကတော့ပွဲမတိုင်ခင်ကလေးကလဝေးပြိသက်တွေရဲ့အာရုံကိုဖန်ဆားနိုင်ခဲ့တယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာဒီကရဘက်ကဒူဘိုင်းမှာကျင်းပတယ်ဒူဘိုင်းမှာစတာအမျိုးသမီးကောက်တီပြိုင်ပွဲပထမနေ့မှာကယ်ဒီတယောက်ကောက်ခွင့်ထဲမှာသိဆုံးသွားခဲ့ပါတယ်သူဟာကျင်းမဲ့73 fairway မှာလဲကျသွားတာဖြစ်ပြီးတော့ဆေးဖွဲကကုသပြီးတော့ဆေးရုံကိုပို့ခဲ့ပေမဲ့ဆေးရုံမှာသိဆုံးသွားခဲ့တာဖြစ်ပါတယ်သိဆုံးသွားတဲ့သူဘသူဆိုတာကိုနာမည်မထုတ်ပြန်ပေမဲ့ဒူဘိုင်းသတင်းတွေကတော့သူဟာပြင်သစ်က N Godel ရဲ့ကယ်ဒီဖြစ်တယ်လို့ပြောပါတယ်အခုလိုသိဆုံးသွားတာကြောင့်ပြိုင်ပွဲကို82ကျင်းမကစားဘဲနဲ့တရက်လျှော့ပြီးတော့54ကျင်းပဲကျောင်းလဲကျင်းပသွားခဲ့ပါတယ်ခင်ဗျာ
ကိုရနေတက်ဆက်သွားတဲ့ဘက်စင်အားစားကဏ္ဍကိုနားဆင်ကြကြရတာပါတော်တာရှင်များရှင် VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးချက်တွေကိုစာရေးသားပေးပို့ခြင်းနဲ့ VOA ကိုတည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်ဒီဝေကနေဗုဒ္ဓရဲ့ညပိုင်းစီစဉ်နေမကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအကြီးအကျယ်ကိုကုကြည့်ရသိင်္ဂါအကြီးညာပေးပါမယ်ရှင
်စီးရီးယားနိုင်ငံအလပ်ပူမျိုးကအချက်သားတွေနဲ့တဘုံတွေကိုရှေ့ပြောင်းကဲထိုးရေးအစီအစဉ်တစ်ခုနှောင့်နှေးသွားပြီးအပြည့်ရဲ့သဘောတူချက်ပြတ်သွားတဲ့ပေါ်အဖွဲ့အမျိုးနဲ့သူတို့ကိုပံ့ပိုးသူတွေတစ်ဖက်နဲ့တစ်ဖက်အပြစ်တင်နေကြတာနဲ့အမျှဒီကနေ့တိုက်ပွဲတွေပြင်းထန်ပြန်ဖြစ်ပါတယ်လွန်ခဲ့တဲ့၄နှစ်ကတဘုံတွေတင်းထားတဲ့အလပ်ပူမျိုးကအတိုက်ခံတွေထိန်းထားဆဲရှိတဲ့နေရာတွေကိုလီချောင်းကနေလည်းတိုက်ခိုက်တယ်လို့စီးရီးယားလူခွင့်ရေးအချင်းကြီးစောင့်ကြည့်လေလာရေးအဖွဲ့ကပြောပါတယ်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကနိုင်ငံတော်ပိုင်းတဘောင်းမြို့တော်ဝန်ဖြစ်နှစ်20ကြာသူလူခဲချင်းတွင်မူးယစ်ဆေးဝါးရောင်းဝယ်သူလို့တန်ရားရှိသူတွေကိုကိုယ်တိုင်တပ်ပစ်ခဲ့တယ်လို့ပြောလိုက်ပါတယ်တင်းလာနေကစီးပွားရေးလုပ်ငန်းရှင်တွေကိုပြောတဲ့မိန့်ခွန်းထဲမှာမစ္စတာဒူတာတေကအဲ့လိုဝန်ခံပြောဆိုသွားတာပါတဘောင်းမြို့ကိုမော်တော်ဆိုင်ကနဲ့လှည့်ပြီးသူတပ်ပစ်နိုင်အောင်ထိတိုက်တွေ့မဲ့အခြေအနေကိုလိုက်ရှာတယ်လို့သူကခက်ကြွားကြွားပြောပါတယ်တရုတ်တပြည်တော်နဲ့မူဝါဒပြည့်ပြည့်သွားမယ်ဆိုရင်တော့တိုင်ဝမ်ကျွန်းဆွယ်တဝမ်းငင်းချမ်းရင်းနဲ့တည်ငြိမ်ရေးအပေါ်စိတ်မအေးစရာဖြစ်လာမယ်လို့တရုတ်ကဒီကနေ့ပြောလိုက်ပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတရုတ်တပြည်တော်နဲ့မူဝါဒနဲ့ပတ်သက်ပြီးရုံးမြင့်တန်ကြားတွေ့ဆုံမိန့်မြန်းခံတစ်ခုမှာမေးခွန်းထုတ်ပြောခဲ့တာကိုတုံ့ပြန်တဲ့အနေနဲ့တရုတ်နိုင်ငံတိုင်ဝမ်ရေးရာယုံပြောခွင့်ရတူကအခုလိုပြောတာပါ။1989ခုနှစ်မှာတရုတ်ပြည်သူသမ္မတနိုင်ငံကိုအသိမှတ်ပြုချိန်ကစလို့အမေရိကန်ကတရုတ်တပြည်တော်နဲ့မူဝါဒကိုလက်ခံထားတာပါ။တောင်တရုတ်ပင်လယ်မှာငြိမ်းချမ်းရေးကြိုးပမ်းမှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့လေးစားလိုက်နာဖို့တရုတ်နိုင်ငံကဒီကနေ့တောင်းဆိုလိုက်ပါတယ်။ပိုင်ဆိုင်မှုအငြင်းပွားနေတဲ့ရေပြင်မှာတရုတ်ကိုထိတဲ့ရင်ဆိုင်ဖို့အမေရိကန်အနေနဲ့အစင်းသင်းရှိတယ်လို့ Pacific ဒေသဆိုင်ရာအမေရိကန်စစ်ဘက်ကုကဲမှုဌာနချုပ်ရဲ့အကြီးအကဲကပြောလိုက်ပြီးတဲ့နောက်တရုတ်ဘက်ကအခုလိုတုံ့ပြန်တာပါခင်ဗျာ
။သတင်းချင်းချက်ကိုကုကြည်ရသိင်္ဂါကြေညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်မှုကတော့ Mac Computer ဖြစ်ပြီးတော့ Engineer ကတော့ Michael Jubinski ဖြစ်ပါတယ်။ကျမအီတန်စီမရှင် VOA American သံမနက်ဖြန်မြန်မာဘာသာစီစဉ်လေးကိုမနက်6နာရီနေ့ခုနိုင်အထိလိုင်းဒိုမီတာ24 40 48နဲ့50အပြင်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ် VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.